Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဇူလိုင်လ5ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်ပါ။ဆူဒန်နိုင်ငံကူးပြောင်းကာလမှာရပ်သားအစိုးရအုပ်ချုပ်ဖို့အာဏာသိမ်းစစ်ကောင်စီနဲ့ဒီမိုကရေစီတောင်းဆိုနေသူတွေကြားမှာသဘောတူညီမှုရရှိခဲ့ကြပါတယ်။မလေးရှားအစိုးရဘဏ္ဍာဒေါ်လာသန်း250လောက်ကိုငွေကြေးခေါ်ဝါချမှုနဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇက်ရဲ့မယက်ပါတာတရားစွဲခံရပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တောက်ကြညရဲ့ထိတန်းရောက်သတင်းလွှာတွေကတော့ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ AA တို့ကြားတိုက်ပွဲတွေဖြစ်နေတဲ့ဒေသကကြေးရွာတချို့မိလောင်မှုတွေဖြစ်ပွားနေပါတယ်။
အလေးဆုံးရောကမူးချူနေတယ်ဆိုပြီးတော့မိခိုးတွေတဲနေတယ်ဆိုပြီးတော့အဲဒီရောအကြောင်းကြတာအစ်တီရောကခမီးရော
ပြည်နယ်လွတ်တော်ကိုယ်စားလှယ်တူပြောပြပေးသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ကချင်ပြည်နယ်တနိုင်းမှာတော့ပရင်းလောက်ကွက်ကလုံသား80လောက်ကိုတက်ကဖမ်းဆီးထိန်းသိမ်းလိုက်တာနောက်ပြီးတော့ကြောက်ဖြူရင်းနဲ့စိတ်ကန်းနဲ့ပတ်သက်ပြီးတော့စီမံကိန်းရဲ့အကျိုးဆက်တွေကိုအစိုးရကတေချာပြန်ပြီးလေ့လာဖို့ရခိုင်ရက်ဖက်အဖွဲ့တွေကတောင်းဆိုလိုက်တာနဲ့အတူအေယောင်ရီမြစ်ရဲ့နောက်ဖက်ချမ်းမှာတော့ဒီကနေ့အင်အားအသင့်တင့်ရှိတဲ့ငလျင်ငယ်တွေလှုပ်ခတ်ခဲ့ပါတယ်ဒီကြောက်ထိန်းတန်းရောက်သတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။ဆူဒန်နိုင်ငံဒီမိုကရေစီကူးပြောင်းကာလမှာအရသာအစိုးရအုပ်ချုပ်ဖို့အာဏာသိမ်းစစ်ကောင်စီနဲ့ဒီမိုကရေစီလိုလားတဲ့ညွှန်မောင်းအဖွဲ့အစည်းသဘောတူညီမှုရရှိခဲ့ကြပါတယ်။နိုင်ငံအုပ်ချုပ်ဖို့ဝန်ကြီးချုပ်ဦးဆောင်တဲ့တီးကြားလွတ်လပ်တဲ့အစိုးရဖွဲ့ဖို့လည်းနှစ်ဖက်ချားသဘောတူခဲ့ပါတယ်။အုပ်ချုပ်ရေးကောင်စီတစ်ခုဖွဲ့ပြီးအနည်းဆုံး3နှစ်ကာလအတွင်းစစ်တပ်နဲ့ရဲသားတလဲစီအုပ်ချုပ်ဖို့သဘောတူခဲ့တယ်လို့အာဖရိကသမ္မတတန်တမန်မိုဟာမက်အယ်ဟာဆန်လာဘတ်ကသတင်းတောက်တွေကိုပြောပါရယ်အုပ်ချုပ်ရေးကောင်စီမှစစ်တပ်က5ယောက်အရပ်ဖက်က5ယောက်အပြင်စစ်တပ်နောက်ခံရှိတဲ့ရဲသား1ယောက်နဲ့ဖွဲ့စည်းဖို့သဘောတူခဲ့တယ်လို့တန်တမန်လာဘတ်ကပြောပြပါရယ်ခါတုံးမြို့တော်မှာ2ရက်ကြာအကြေးလဲဆွေးနွေးခဲ့ပြီးတဲ့နောက်မှာအခုလိုသဘောတူညီချက်တွေကိုရရှိလိုက်တာကြောင့်ဧပြီလတည်းကဖြစ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကိုအဆုံးသတ်နိုင်တော့မယ်လို့ပြောလည်နေကြပါတယ်။သမရဟောင်းအိုမာအယ်ဘာရှာကိုဧပြီလတုန်းကစစ်တပ်ကဖြုတ်ချအာဏာသိမ်းခဲ့တာပါ။စစ်ရုံးချုပ်အပြင်မှာထိုင်သပိတ်မှောက်နေကြသူတွေကိုဇွန်လ3ရက်နေ့ကလုံခြုံရေးတွေဖြိုခွင်းခဲ့ပြီးတဲ့နောက်မှာအာဏာမျှဝေအုပ်ချုပ်ရေးအတွက်အစိုးရပိုင်းကဆွေးနွေးမှုတွေဟာပြတ်ပြားခဲ့ပါတယ်။အီသီယိုးပီးယားဝန်ကြီးချုပ်နဲ့အာဖရိကသမ္မတအဖွဲ့ဝင်တွေအကြီးအကျယ်ကြားဝင်ဆွေးဆက်ပေးမှုကြောင့်ခါတွန်းမြို့တော်မှာဆွေးနွေးပွဲတွေပြန်ဆပြီးတော့အခုလိုသဘောတူညီမှုရရှိခဲ့တာဖြစ်ပါတယ်။
အမေရိကန်နိုင်ငံတော်မှာတော့မနေ့ကလွတ်လပ်ရေးနေ့အခမ်းအနားတွေကိုဆင်နွှဲခဲ့ကြပြီးတော့သမ္မတဒေါ်နယ်ထရမ့်ကတော့ဝါရှင်တန်ကအမျိုးသားချင်းမှာကျင်းပခဲ့တဲ့အခမ်းအနားကိုညနေပိုင်းမှာတက်ရောက်မင်းကွန်းပြောကြားခဲ့ပါတယ်။အစဉ်လာအဖြစ်တော့အမေရိကန်သမ္မတတွေဟာနိုင်ငံတော်ကလွတ်လပ်ရေးနေ့အခမ်းအနားတွေကိုသူတို့နည်းသူတို့ဟန်နဲ့ဝင်ရောက်ဆင်နွှဲတတ်ကြပေမဲ့သမ္မတထရမ့်ကတော့ဝါရှင်တန်မှာဒီနေ့ပြုလုပ်တဲ့လွတ်လပ်ရေးအခမ်းအနားကိုကိုယ်တိုင်ကြီးကြပ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။မနေ့ကတော့ဝါရှင်တန်မှာရာသီဥတုမကောင်းခဲ့ပေမဲ့အမျိုးသားချင်းမင်းကသမ္မတလင်ကွန်းထိမ့်မတ်အဆောက်အုံရှေ့မှာပြုလုပ်ခဲ့တဲ့ဒီ243နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားအတွင်းအမေရိကန်ကြက်တိုက်လေယာဉ်တွေကကောင်းကင်ကနေပြန်ဝဲခဲ့သလိုစစ်တီဝိုင်းတွေတန်ကြပ်ကကားတွေလည်းပါဝင်ခဲ့ပါတယ်။သမ္မတထရမ့်ကတော့အမေရိကန်ပြည်သူတွေဟာမှန်တရားအတွက်အရာအလုံးကိုစွန့်လွတ်တိုက်ပွဲဝင်ခဲ့ကြတယ်လို့သူရဲ့မိန်ကောအတွင်းမှာပြောကြားခဲ့ပါတယ်။သမ္မတထရမ့်ကိုဆန္ဒပြတဲ့သူအတော်များများကိုလည်းမနေ့ကအခမ်းအနားအတွင်းတွေ့ခဲ့ရပြီးတော့ဒီလိုဆန္ဒပြတဲ့အထက်မှာသမ္မတထရမ့်ရဲ့ဒီစိတ်ဆိုးတော့ပုံကိုစိတ်ဆိုးဒေါသထွက်နေတဲ့ကလေးတယောက်လိုပုံမျိုးလုပ်ထားတဲ့လေဦးပေါင်းရုပ်ကြီးကိုလည်းပြသထားပါတယ်။ဝါရှင်တန်မှာမနေ့ကကျင်းပခဲ့တဲ့လွတ်ရေးခမ်းနားဟာဒေါ်လာသန်းရာနဲ့ချီကုန်ကျခဲ့တယ်လို့လည်းခံမှန်းပြောဆိုနေကြပါတယ်နော
်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာကြာသပတေးနေ့က 6.4 ပြင်းအားမြင်ငင်လှုပ်ခတ်ခဲ့ပြီးတဲ့နောက်တချို့နေရာတွေမှာနောက်ဆက်တွဲငင်ငယ်တွေလှုပ်ခတ်ခဲ့ပါတယ်။6.4 ပြင်းရမြင်ငင်ကြောင့်လော့စ်အန်ဂျလိစ်မြို့အရှေ့မြောက်ဘက်မှာရှိတဲ့ Ridgecrest မြို့မှာမိလျောင်မှုတချို့ဖြစ်ပွားခဲ့ပြီးတော့အသေးစားထိခိုက်ဒဏ်ရာရမှုတွေရှိခဲ့ပါတယ်။အထင်ကရဟောလိဝုဒ်ဆိုင်းဘုတ်ကြီးလည်းလှုပ်ခတ်ခဲ့ပုံရပါတယ်။ငရင်လှုပ်ချိန်တိတ်မကြလိုက်ပေမဲ့တော်တော်လေးပြင်းပြင်းထန်ထန်ခံစားခဲ့ရတယ်လို့ကိုတွေ့ကြုံသူတွေကပြောပါတယ်။လူနေကျဲပါတဲ့တက္ကနာကဒေသမှာငရင်လှုပ်တာမှုထိခိုက်ပျက်စီးမှုကြီးကြီးမားမားမရှိခဲ့တာဖြစ်ပါတယ်။ဂျာလာရီနေတုန်းကငရင်ဟာကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာအနှစ်20အတွင်းမှာအပြင်းထန်ဆုံးငရင်လှုပ်ခတ်မှုဖြစ်ပါတယ
်။ဆီးရီးယားနိုင်ငံကိုရေနံစိမ်းတွေတင်ပို့နေတယ်လို့သံသယရှိရတဲ့အီရန်ရေနံတင်ပို့ကိုဥရောပသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်တယ်ဆိုပြီးတော့ ဗြိတိန်ပိုင်းဂျီဘရော့တာရဲတပ်ဖွဲ့ကနေဖမ်းဆီးလိုက်ပါတယ်။ဗြိတိန်တော်ဝင်မရိန်တပ်ဖွဲ့ရဲ့အကူအညီနဲ့ဂျီဘရော့တာအာဏာပိုင်တွေကဂရိတ်စ်ဝမ်တင်မော့ကိုဂျာတာပရီနေကမြေထဲပင်လယ်တွင်မှရှိတဲ့ဒီဂျီဘရော့တာရေလက်ကြားမှာဖမ်းဆီးလိုက်တာဖြစ်ပါတယ်။အီရန်နိုင်ငံကတော့ဒီရန်မှာရှိတဲ့ဗြိတိန်တပ်မတ်ကိုစင့်ခေါ်ခဲ့ပြီးအခုလိုသူတို့နိုင်ငံပိုင်တင်မော့ကိုဖမ်းဆီးတာဟာဘယ်လိုမှလက်မခံနိုင်တဲ့တရားမဝင်ဖမ်းဆီးမှုဖြစ်တယ်ဆိုပြီးတော့ပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပါတယ်။ဒီရန်နယ်တင်မောက်ကိုအမေရိကန်ကလွှဲပြောင်းယူမယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးအမေရိကန်ဘက်ကချက်ချင်းတုံ့ပြန်ပြောဆိုတာမရှိပေမဲ့အမေရိကန်မျိုးသားလုံခြုံရေးအချံပေး John Bolton ကတော့အမေရိကန်နဲ့မဟာမိတ်တွေဟာစီးရီးယားနဲ့အီရန်နိုင်ငံတွေအနေနဲ့တရားမဝင်ကုန်သွယ်မှုကနေအမျက်ထုတ်နေတာကိုရပ်တန့်သွားမှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဥရောပနဲ့အမေရိကန်နိုင်ငံတွေကတော့စီးရီးယားနိုင်ငံအပေါ်မှာအရေးယူပိတ်ဆို့ခဲ့သလိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းမနစ်ကအီရန်နျူကလ িয়ার သဘောတူညီချက်ကနှုတ်ထွက်လိုက်ပြီးတဲ့နောက်အီရန်နိုင်ငံရဲ့ရည်နယ်တင်ပို့မှုတွေအပေါ်မှာအရေးယူပိတ်ဆို့ခဲ့ပါတယ်ခင်ဗျာ။
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1595နဲ့ပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဆောက်ကြနေညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်မလေးရှားအစိုးရပိုင်း 1MDB ယင်းနှိမ့်နှံမှုလုပ်ငန်းကဒေါ်လာတန်250နီးပါးကိုငွေပြူငွေမဲခဝါချမှုနဲ့ဝန်ကြီးချုပ်ဟောင်းနာဂျီဘရာဇက်ရဲ့မယဘာသားကိုအစိုးရကတရားစွဲလိုက်ပါတယ်။ဟောလိဝုဒ်က Red Granite Pictures ရုပ်ရှင်လုပ်ငန်းကိုပူးတွဲတည်ထောင်သူရီဇာအာဇစ်ဟာအစိုးရပိုင်းဘန်နာတွေကိုအလွဲသုံးစားလုပ်မှုနဲ့တရားစွဲခံရတဲ့ဝန်ကြီးချုပ်ဟောင်းမိသားစုဝင်တွေကတတိယမြောက်မိသားစုဝင်ဖြစ်ပါတယ်။ Wolf of Wall Street ရုပ်ရှင်ကိုထုတ်လုပ်ခဲ့တဲ့ Red Granite Pictures ကုမ္ပဏီအတွက်အစိုးရယင်းနှိမ့်နှံမှုလုပ်ငန်း 1MDB ကနေပြီးတော့ဒေါ်လာတန်248တန်းကိုရီဇာကမမှန်မကန်လွှဲပြောင်းယူတယ်လို့အစိုးရရှေ့နေတွေကစွပ်စွဲပါတဲ့ Wolf of Wall Street ရုပ်ရှင်ကတော့ဟောလိဝုဒ်မင်းသား Leonardo DiCaprio တရုတ်ဆောင်ခဲ့တဲ့ရုပ်ရှင်ဖြစ်ပြီး2014ခုနှစ်တုန်းကအော်စကာဆု5ဆုစကားတင်ရွေးချယ်ခံခဲ့ရတဲ့ရုပ်ရှင်ဖြစ်ပါတဲ့ရုပ်ရှင်ထုတ်လုပ်သူရီဇာကိုကျလာရီနီကဖမ်းဆီးခဲ့ပြီးတော့ငွေကြေးခဝါချမှု9မှုနဲ့အစိုးရရှေ့နေတွေကဒီကိစ္စမှာသူ့ကိုတရားစွဲခဲ့တာပါသူကတော့သူ့ဘက်ကဘာမှအမှားမလုပ်ဘူးလို့တရားရုံးကိုရှောက်ထားခဲ့ပါတယ်။တရားရုံးကသူ့ကိုအမှားခံနဲ့လွှတ်ပေးခဲ့ပေမဲ့သူ့ရဲ့နိုင်ငံကူးလက်မှတ် passport တွေကိုပြန်အပ်ခိုင်းခဲ့ပါတယ်။တကယ်လို့အပြစ်ရှိကြောင်းတွေ့ရှိရင်တော့သူဟာအမှုတစ်ခုစီအတွက်ထောင်ဒဏ်5နှစ်စီချခံရနိုင်ပါတယ်။မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ကသူ့အစိုးရလက်ထက်မှာအစိုးရပိုင်းယင်းနှိမ့်နှံမှုလုပ်ငန်း 1MDB ကိုတည်ထောင်ခဲ့တာပါ။ဒီလုပ်ငန်းအပြင်တခြားအစိုးရလုပ်ငန်းတွေကနေရမုံငွေအမြောက်အများကိုအလွဲသုံးစားမှုနဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ဟာရာဇဝတ်မှုပေါင်း42မှုနဲ့တရားစွဲခံထားရပါတယ်။သူ့ရဲ့ဇနီး Roseman Mansour ဟာလည်း 1MDB လုပ်ငန်းနဲ့ဆက်နွယ်ပြီးတော့ငွေမဲခဝါချမှုနဲ့တရားစွဲခံထားရပါတယ်။
ဟောင်ကောင်မှာကုလလော့ဖြစ်နေတဲ့ဆန္ဒပြပွဲနဲ့ပတ်သက်ပြီးဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကခန့်လန့်လိုက်တာကိုဟောင်ကောင်တက္ကသိုလ်တစ်ခုကကျောင်းသားသမဂ္ဂတွေကဒီကနေ့မှပယ်ချလိုက်ပါတယ်။ကျောင်းသားတွေနဲ့ဒီကနေ့တကပိတ်ဆွေးနွေးပွဲလုပ်ဖို့အုပ်ချုပ်ရေးမှူးလမ်းမြေခန့်လန့်ချက်ကိုလက်မခံဘူးလို့ဟောင်ကောင်အစိုးရတက္ကသိုလ်ကြီးရှစ်ခုတည်းကတစ်ခုဖြစ်တဲ့ဟောင်ကောင်သိပ္ပံနဲ့နည်းပညာ HKUST ကကျောင်းသားသမဂ္ဂကကြေညာပါတယ်။တရုတ်ပြည်မာကြီးကိုတရားခဏ်တွေလွှဲပြောင်းပေးမဲ့အငင်းပွားပွဲဥပဒေကြမ်းကြောင်းတလကြအောင်ဆန္ဒပြပွဲအကြီးအကျယ်ဖြစ်ပွားခဲ့တာပါဒီလိုအခြေအနေတွေပြည်လဲရေးအတွက်ကျောင်းသားတွေနဲ့တွေ့ဆုံညီနိုင်ဖို့ဟောင်ကောင်အုပ်ချုပ်ရေးမှူးကခန့်လန့်လိုက်တာလည်းဖြစ်ပါတယ်ဒါပေမဲ့လည်းအုပ်ချုပ်ရေးမှူးလမ်းဘက်ကယူသားတယ်လို့မထင်ကြအောင်ကျောင်းသားကောင်းဆောင်တွေကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ကျောင်းသားသမဂ္ဂကတော့ဟောင်ကောင်ကပြည်သူပြည်သားအလုံးနားထောင်နိုင်ပြီးလူတိုင်းပါဝင်ပြောဆိုဖို့လည်းခွင့်ပြုတဲ့တွေ့ဆုံဆွေးနွေးမှုဖြစ်ရမယ်လို့ Facebook မှာပေါ်ပြတဲ့ကြေညာချက်မှာတောင်းဆိုထားပါတယ်ဟောင်ကောင်ကိုဗြိတိန်အုပ်ချုပ်မှုကနေတရုတ်နိုင်ငံလက်အောက်ကိုပြန်ပြီးလွှဲပြောင်းပေးတဲ့22နှစ်ပြည့်တဲ့ဇူလိုင်လ1ရက်နေ့မှာတော့ဟောင်ကောင်ဥပဒေပြုအစောင့်အုံတဲကိုဆန္ဒပြတဲ့သူတွေကအတင်းဝင်ရောက်ခဲ့ပါတယ်တရုတ်ပြည်မကြီးရဲ့ထောက်ခံမှုရထားတဲ့အုပ်ချုပ်မှုလမ်းကဒီဥပဒေကြမ်းကိုဆိုင်းငံ့ခဲ့ပေမဲ့လုံးဝရုပ်သိမ်းပေးပြီးတော့ဆန္ဒပြသူတွေဘက်ကဆက်ပြီးတော့တောင်းဆိုနေကြပါတယ်ခင်ဗျာ
ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေးကိုတရားစွဲဖို့အတွက်ငါးဖန်သမားဒါဇင်နဲ့ချီမနီလာမြို့တော်မှာဒီကနေ့တောင်းဆိုဆန္ဒပြခဲ့ကြပါတယ်တောင်တရုတ်ပင်လယ်ကဖိလစ်ပိုင်ရေနံနမိတ်ထဲမှာတရုတ်ကိုသမ္မတကငါးဖန်ဝင်ပြူတာဟာနိုင်ငံရဲ့အရေးအမြစ်တွေဆုံးရှုံးစေတယ်လို့ဆန္ဒပြသူတွေကထောက်ပြကြပါတယ်ဖိလစ်ပိုင်စီးပွားရေးဆောင်ထဲမှာတရုတ်ကိုငါးဖန်ဝင်ပြူတယ်လို့တရုတ်သမ္မတရှီဂျင်ပင်းကို2016ခုနှစ်တုန်းကသူနှုတ်ကပတ်ပေးခဲ့တဲ့အကြောင်းသမ္မတဒူတာတေးကပြီးခဲ့တဲ့လမှာပြောကြားခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့သမ္မတဒူတာတေးကိုတရားစွဲဖို့အတွက်ဆန္ဒပြခေါင်းဆောင်တွေကတောင်းဆိုနေကြတာပါ သမရဒူတာတဲ့လက်ထက်မတိုင်ခင်တုန်းကတရုတ်နဲ့ဖိလစ်ပိုင်ဟာတောင်တရုတ်ပင်လယ်ထဲမှာရေပြင်နယ်နိမိတ်ပိုင်ဆိုင်မှုနဲ့ပတ်သက်လို့တင်းတင်းထဲမှာဖြစ်ခဲ့တဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ရေနယ်နိမိတ်ကိစ္စနိုင်ငံတကာခုံတမာတိအဖွဲ့ကအဆုံးဖြတ်ပေးဖို့အထိဖိလစ်ပိုင်ကဆောင်ရွက်ခဲ့တာပါ။သမရဒူတာတီကတော့တရုတ်ခေါင်းဆောင်တွေနဲ့နီးကပ်တဲ့ဆက်ဆံရေးတည်ဆောက်နေပုံရပြီးတော့တရုတ်ရဲ့စီးပွားရေးဆိုင်ရာကူညီထောက်ပံ့မှုတွေကိုလည်းလက်ခံခဲ့ပါတယ်။နှစ်နိုင်ငံပိုင်ဆိုင်အငင်းပွားနေတဲ့ကြောက်တန်းခုနှစ်ခုကိုတရုတ်ကမြေဖို့ကျွန်းဖော်ခဲ့တဲ့အတွက်ကြေကြေပြန့်ပြန့်သဘာဝပတ်ဝန်းကျင်ပျက်စီးမှုတွေဖြစ်ခဲ့တယ်လို့ဖိလစ်ပိုင်အစိုးရအရာရှိဟောင်းနှစ်ယောက်ကဒီနှစ်စာမိုင်းကပဲပြောကြားခဲ့ပါတယ်။ဒါအပြင်ဖိလစ်ပိုင်ငါးဖက်နေရာတွေစီကိုတွားလို့မရအောင်လို့တရုတ်ကတားဆီးခဲ့သူဖိလစ်ပိုင်တငါးသိန်းတိမ့်နဲ့ချီရှိတယ်လို့လည်းသူတို့ကဆွဆွဲခဲ့ပါတယ်။
ဒူနီးရှားနိုင်ငံကမ်းလွန်မှာဆက်လီမောက်ခဲလို့နိုင်ငံပြောင်းဖို့ကြိုးစားသူအာဖရိကတိုက်သား83ယောက်ရင်းနှစ်သေဆုံးခဲ့တယ်လို့ကမ်းခြေဆောင်တပ်ကပြောပါရယ်အသက်ရှင်သူကတော့3ယောက်ပဲရှိပါရယ်လီဘီယားနိုင်ငံဇူဝါရာမြို့ကနေသင်္ဘောထွက်လာပြီးနိုင်ပိုင်းအကြာမှာပဲမြေထဲပင်လယ်ထဲမှာဆက်လီမောက်ခဲတာပါသေသားပြားတွေကိုဖတ်တွေ့ထားကြသူ4ယောက်ကို၅ဖန်သမားတွေတွေ့ရှိပြီးဒူနီးရှားအာဏာပိုင်တွေကိုအတီးပေးခဲ့ကြတာပါကယ်ဆယ်နိုင်သူ4ယောက်ထဲက1ယောက်ကတော့ဆေးရုံမှာထိဆုံးသွားခဲ့ပါရယ်ဆက်လီပေါ်မှာလူတွေမတန်ဆတင်လာတာဖြစ်နိုင်တယ်လို့ချက်ချင်းဒီအဖွဲ့ကတော့ပြောပါရယ်ကန်ဂျီမီနီရချိန်မှာဆက်လီတဲကိုရေတွေဝင်လာခဲ့တယ်လို့အသက်ရှင်သူတယောက်ကပြောပါရယ်သူတို့ကိုတငါသေးတွေမတွေ့ခင်ရေထဲမှာနှစ်ရက်လောက်မျောနေတယ်လို့လည်းပြောပါရယ်ခင်ဗျာ
တောက်တာညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုထိတ်တန့်ရောက်သတင်းလွှာတွေကိုဇတိုက်တင်ဆက်ပေးကြပါမယ်။မြမစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အေတို့ကြားတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းဒေသတွေကကြေးရွာတချို့မှာတော့မီးလောင်မှုတွေဖြစ်ပွားနေပါတယ်။ဒေသခံတချို့ကတော့စစ်သားတွေကမီးရှို့တာလို့ပြောကြပေမဲ့တပ်မတော်တာဝန်ရှိတဲ့သူတွေဘက်ကတော့တိုက်ပွဲတွေအတွင်းမှာလက်နက်ကြီးစံတွေထိမှန်ရာကမီးလောင်မှုဖြစ်တယ်လို့ပြောပါတယ်။တချိန်တည်းမှာပဲတိုက်ပွဲတွေကြောင့်နေဆက်ကိုတိမ်းရှောင်နေရတဲ့ဒုက္ခသည်တွေကိုလည်းအိန္ဒိယနိုင်ငံဘက်ကအာဏာပိုင်တွေကပြန်လည်ပို့ဆောင်တာတွေရှိနေပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။မြန်မာစစ်တပ်နဲ့အေအေတပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေတွင်ကြေးရွာတို့ချို့မှာမီးလောင်မှုတွေဖြစ်ပွားနေတာပါ။ရခိုင်ပြည်နယ်ဘူရီတောင်မြို့နယ်စိုင်းတင်ချောင်းနီးတရက်ပြင်ကြေးရွာအုပ်စုအလဲချောင်းကြေးရွာနီးဒီကနေ့တိုက်ပွဲဖြစ်ပွားခဲ့ရမှာတော့ရွာထဲကအိမ်တွေမီးလောင်ခဲ့ကြောင်းတရခန်တွေကလည်းအကြောင်းကြားခဲ့ကြတယ်လို့လည်းဘူရီတောင်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုဆက်လက်ဦးထွန်းအောင်သိန်းကပြောပါရယ
်ကျွန်တော်တို့တော့တည်ကိုတော့ရှိတယ်အဲ့ဒီအလေးချောင်းရောကမီးချိုးနေတယ်ဆိုပြီးတော့မီးခိုးတွေတဲနေတယ်ဆိုပြီးတော့အဲ့ဒီတော့အကြောင်းကြားတာရှိတယ်တိတိရောကခမီးရောအဲ့ဒီမှာလူရှိတော့ဘူးလူကဘုံလုံးဒီမှာသူတင်ကြီးစည်းတဲ့ရောက်နေပြီဒါပေမဲ့တော့ဒီနေ့မနေ့ပိုင်းကဖြစ်တယ်ဒီနေ့မနေ့ပိုင်းကမောချောင်းဆိုတဲ့အဲ့ဒီတော့နေ့ချင်းမှဖြစ်တယ်လို့ဦးဒီကကျွန်တော်ပြီးတယ်
မီးလောင်မှုတွင်လူမနေတဲ့အိမ်40ခန့်လောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါရယ်။ဒီနေ့မှာပဲတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ရတိတောင်မြို့နယ်မြောက်ပိုင်းအမြင့်တောင်ကျေးရွာမှာလည်းမီးလောင်မှုဖြစ်ပွားခဲ့ကြောင်းရတိတောင်မြို့နယ်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်ခင်စောဝေကပြောပါရယ်
။ဒီနေ့နေ့လေးနှစ်နာရီမှာတော့တို့ဒီဂျော်နဲ့6ခါလုံလာဝေးတဲ့နေရာမှာပေါ့။နာယူရဲ့လောက်တိုက်ပွဲဖြစ်တယ်လို့ပြောပါရယ်။အဲတိုက်ပွဲဖြစ်ပြီးတော့တို့ဒီဂျော်ကိုရောက်လာကြတယ်ပေါ့နော်။ဂျော်သွားတယ်ကတော့တဲမတော်သားတယ်ဆိုရင်လည်းအဲဒီလိုနင်းဆက်ရပေါ့နော်နေရာတွေကိုထွက်ကြည့်ကြပါလေ။အဖုံကြီးကျောင်းရဲ့အရှိဖက်ကပေါ့နော်။အိမ်ကတော့ခဏလုံးလောက်တော့မင်းတောင်နဲ့နောက်တစ်ခါတနေရာမှာတော့၃လုံးလောက်နဲ့အားလုံးစုစုပေါင်း၈လုံးလောက်တော့ပါတော့ပြီးဆိုပြီးတော့ဒီလိုတည်ပိုးတာတွေရှိကြတယ
်။အမြင့်ဆောင်ကျေးရွာသားတူကတော့မြန်မာစစ်တပ်ကမီးရှို့တာလို့ပြောပါတယ
်။ဒီနေ့နှစ်နာရီခွဲတော့ကရွာကျဝင်ပြီးစစ်တပ်ကမီးရှို့သွားတယ်။ရွာဝယ်မှာဒီနေ့ပဲဘောပြီးမီးရှို့တယ်
။တိုက်ပွဲဖြစ်ရာနေမြေတွေကကျေးရွာတွေဟာမီးလောင်မှုတွေဖြစ်ပွားနေပြီးစစ်တပ်ကရှို့တာလို့လည်းဒေသခံတွေကစွပ်စွဲနေတဲ့အပေါ်မှာတော့အနောက်ပိုင်းတိုင်းစစ်တပ်နဲ့ကျုပ်တပ်မတော်ပြောခွေရဘူမူကြီးဝင်းစောဦးကအခုလိုပြောပါတယ်
။တိုက်ပွဲဖြစ်တဲ့ကြောင့်မို့လို့ဘူမူကြီးဟောလာရွာလေးကိုကြားသွားတယ်ဒီဘက်ကဆောက်ထားတဲ့အိမ်တိုက်ကြည့်တာရေမဟုတ်ဘူးခရံကအိမ်ဖြစ်တဲ့ကြောင့်မို့လို့ကြည့်လိုက်တဲ့ဘူမူကြီးအဲ့ရွာကိုကြားရင်ရွာကမီးလောင်ပါလေ။ဆန်းတော့ရှို့မှာမဟုတ်ဘူးတိုက်ပွဲအိုက်နာမှာဖြစ်တာကိုရွာတွေကနေပြီးတော့မှဟောလာအေးကိုလက်ခံမထားနဲ့လက်ခံထားလဲဆိုလို့ရှိရင်တော့ဒီလိုတွေလည်းဖြစ်နေပါလေ။
မြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲကြောင့်ဒေသခံတွေနေရာစုခွာရတို့အများပြားရှိလာနေတာပါပြီးခဲ့တဲ့2019ခုနှစ်ကချင်းပြည်နယ်ပလက်ဝါမြို့နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားမှုကြောင့်အိန္ဒိယနိုင်ငံရှေးမြောက်ဒေသမီဆိုရန်ပြည်နယ်ဘက်ကိုထွက်ပြေးသိမ်းရောင်ခဲ့တဲ့ရွာသားနေရာကျော်ကိုမီဆိုရန်အစိုးရကမြန်မာပြည်ဘက်ကကိုအင်အားသုံးပြန်လည်ပို့ဆောင်ခဲ့ပါတယ်
ສຸລາຍຍະນຽນນີ້ກະອິນດຽາໄຣເຟີຕັດຝ່ແກນີ້ອິນດຽາເນຊາຍောက်ເສດຊောင်းດຸກຂະເຕີລະກູອະເຕນີຍະປ່ຽນປູ່ແຂແດລູແລຈະຄາຍຕັດດໍອີ່ປ່ຽນຈາຍີຕາວົນຄັນຄັນດຸກຂະກະປ່ຽວວ່າແດອິນດຽາດີອະສວາກະນີ້ດີມາດີເນດັນລົງຊົງຍີດີອາສານຄືປາແດນາວປີດໍດີເມຊຸລັນປີເນດາດີຈີ້ຜ່ວຍບໍດີໂຕອັນດີປົງຄວຍປ້ອງປີດໍມາອັນດີດຸກຂະທີ່ອິນດີບໍບໍນໍມະນະເຊນາຍີລາມາອະກົງລ
video pula. Oh, agong lomba tu ni anak tu seni kau jauh bodoh. Ni mah bicara sebenarnya, eh mah mereka jauh tu asyik. Eh mereka jauh sih mah video pula. Eh di mereka jauh pula, eh mah bermasih tak kan sih.
Lepas itu siang tu, ni mah pasang pelawat mula, mereka jauh mah jauh sih ni lelu. Cimi ni soya pun, lonceng ini nasi jaya wangi, pumuji hawai angga biawa le.
Eh dia, kalau bicara jauh, jauh ni macam ni, ini macam sih. Dia jauh lebih jauh. Macam tu, eh lepas tu, dengan kita ni, kita ini.
ที่นี่ยังก็เจ้ามาที่พวกเจ้ามาเนี่ยที่นี่ยอดดีเลยไอ้มาตัวนี้นี่ยอดดีเลยที่สิบเอ็ดช่องเลยกูมีสุรานสุยากันเลยสุนลักเรียกันเนี่ยพยัญผู้ผู้สื่อสิงแค่บีเมียที่อุตุเชนีสุวามุจาวยศสังเกตบีสุรานลักษณ์มาพยัญผู้เข้ารับพิบาร์เลยมันนี่ตรงอะไรจะขันบีเนี่ยปุริดาวมิวเนี่ยมีบีมิวเนี่ยเชื่อมีเนี่ยเปล่าวามิวเนี่ยเป็นมาหน้าพัดไต้หวันพิบวากันเจ้าตามรอบไปกันอยู่ไอ้ไปกันบ้าเปลี่ยนสุขแค่บาร์เลย ไต้หวันเรียกเจ้าที่แรกเขาอยู่อะไรภาษีเขาอยากมูยิ่งบ้านนี้เสร็จตั้งพี่เขาอยากมูซาร์เลยลูกคุยชอบมูตันหรือเขาเนี่ยเดี๋ยวสิบเอ็ดตัวขาดไปเนี่ยเขาเนี่ยส่งความเต็มใจเนี่ยละอุ้ยเรื่องช่องทางเจ้าสิ่งนั้นยิ่งพิเศษลูกยังเขาลูกมูพ่อสิ่งนี้เนี่ยสิ่งพิสูจน์ทาร์บาร์เลยเขมียะในก็ไอ้สัตว์มีมีมีทรีปีโบเกล้าพิบาร์เลยสิสับบีโร ตอนนั้นเมื่อกี้เชนิโกเลจิอาออกมาก็เชนิเนี่ยตอนนั้นมีเนี่ยมาสิเลยไปยังลูกกอดีก็ลูกตาคนนั้นเสียแล้วกูแต่เมื่อกี้เนี่ยแพ้สิทธิ์ในใจเจ้าเดี๋ยวถ้าเกิดลูกตัวกูจะเลี้ยงเนี่ยยังจะพูดกับพี่ว่าเลยตอนนั้นมีเนี่ยยังจะพูดมูยงอ่ะรอตัวกูคิดว่าทิ้งได้ท่าตาพี่เจ้าพี่สุขกันไปเอพี่สงกรานต์วิวเอ็มยามาบ้านตรีนเอาโก้ก้าวจะเห็นกับพี่พี่มาบ้าง
ได้มีเนี่ยมาสิเดตมาเราก็เทนเจ้าท่าเรือไปยังลูกกระดุมมาทำไมตอนนั้นเวียงลูกกระดุมนี่เรือลูกตาคนนั้นเสวียงจริงก็ทำไมเราก็มันยังกับพันธุ์สิ่งของสองตัวเรือลูกตอนนั้นมีเนี่ยพี่เนี่ยลูกกระดุมเลยอุจจาระเวงกับคุณลูกวิโยอีกอบยาวเลยโอ้พันนาการอดูสุยาเฟสิดเนี่ยสุยาเฟสพันนามาโอ้ตั้งกับพันตั้งกับพันนาเปียร์เราไม่ปีกูเรจ่อกูเรจ่อดีแต่ไหนยี่สิบกังคนละนั่นยี่สิบกังเลยตั้งปีกันเป็นยังบาดลาปัญญาสมบัติเรื่อยๆตัวแต่ ကျွန်တော်ဒီတာများမှားမလားတော့23ယောက်သုံးဖို့6ယောက်ကတော့အဲ yes ကမှအခုခဏထားခဲ့တယ်ဂျန်နေလူကြီးအမျိုးသားတွေရောသူတို့ဒီတက်ကခေါ်သွားတယ
်တနိုင်းမျိုးနဲ့ရဲတပ်ဖွဲ့မူယုံတာဝန်ရှိသူတဦးကတော့မင်းမြန်းစုံစမ်းပြီးပြန်လုပေးဖို့အစီအစဉ်ထားတယ်လို့အခုလိုပြောပါတယ
်ကျွန်တော်တို့တက်ကိုမေးရမှာကျွန်တော်တို့ဖမ်းလာမှုပြတ်တာခေါ်လာတာပေါ့ဗျာသူညားမှာပါဗျာ2-3 နာရီလောက်ရောက်ကျွန်တော်တို့ကအချက်လက်သေးတွေယူပြီးပြည်နယ်စုပေါင်းအစီအစဉ်သွားမှာပါဒီမှာမလုပ်ဘူးကျွန်တော်တို့ခေါ်ပြောနေတာစစ်တာတော့မဟုတ်ဘူးပေါ့ကျွန်တော်တို့တို့ရဲ့ဘိုင်ဂိုရာဖီလေးယူပြီးတာနဲ့သူတို့ဒေတာတွေပြန်မှာသူသတ်မှတ်ချက်တွေနဲ့ကျွန်တော်တို့ဟူချပြီးတော့မှာလေစီကန်ကြလေးဖြစ်ဖို့ခေါ်ပြောလို့တော့
ကချင်ပြည်နယ်တနိုင်းမြို့ကပရင်ထွက်ရှိတဲ့နေရာအများစုဟာ KIA တင်းချုံနေမိဖြစ်ခဲ့ပြီးတိုက်ပွဲတွေကြောင့်နေမိမလုံးဂျုံလို့2018အစပိုင်းကစပြီးပိတ်ထားခဲ့တာပါအခုတော့တမန်တော်ကနေမိထိန်းချုပ်ထားပြီးဒေသခံတွေကတိုင်းတိုင်းတူဖို့ခွင့်ရဖို့တောင်းဆိုနေတာပါမကြခင်မှာပဲဒေသခံတွေတောင်းဆိုထားတဲ့လုပ်ကတွေကိုတိုင်းတိုင်းတူဖို့ခွင့်ချပေးတော့မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်တရားမဝင်လုပ်ကတွေရှိမလာစေဖို့ထိန်းချုပ်တာလည်းဖြစ်နိုင်တယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးစောမင်းကပြောပါတယ်
ကျွန်တော်တို့ဒီဆွေရဖွဲ့ကလည်းဝင်ကြီးကလည်းလက်လုပ်လက်စားလုပ်ကတွေကိုချပေးမယ်ဆိုတော့အဲ့ရဲ့ကြည့်ရဲ့ကြောင့်လည်းပါကုန်ပါပါလိမ့်မယ်အတွင်းထဲမှာလည်းလုပ်နေလို့ရှိရဆိုတော့ဟိုလူကလာတိုင်းနိုင်ပါတယ်ဆိုတော့ထဲမှာတရားမဝင်တဲ့လူတွေတွေ့ရင်ပြဿနာကြီးထောက်မှာဆိုလို့သူတို့နည်းနည်းဟိုရှင်းတာလည်းဖြစ်နိုင်ပါတယ်ဒါကျွန်တော်တယောက်ရဲ့အမြင်ပါခုနပြောလို့ဟိုဖမ်းပြီးတော့ဒီရက်စကန်အပ်ပြီးအတရားဆွဲဆူတာတွေပါတော့မရှိပါဘူးဒါခုခဏဆိုတော့ပြည်လည်းတော့ရှိပါတယ
်ပရင်အများဆုံးထွက်တဲ့ကချင်တိုင်းဒေသမှာပရင်လက်လုတ်လက်စားလုတ်ကွက်တွေကိုပြန်လုတ်ကင်ခွင့်ပေးဖို့ဒေသခံတွေကပြည်အောင်စုအစိုးရကိုတောင်းဆိုထားလို့မကြခင်ရပိုင်းအတွင်းလောက်ခွေအေကာဘောက်ခွန်တောင်းနီးပါးကိုပြည်내အစိုးရကပြန်ချပြီးတော့မှဖြစ်တယ်လို့ကချင်ပြည်내တယံဇတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဥတာစီလက်ဆိုင်ကပြီးခဲ့တဲ့ရက်ပိုင်းကပဲပြောထားပါသေးတယ်။2018ခုနှစ်တည်းကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအခြေအနေကိုလေ့လာခဲ့တဲ့အစီရင်ခံစာမှာတော့ဥပိုင်လီမိတက်နဲ့ပြည်သူ့စစ်အဖွဲ့တွေဗိုလ်ချုပ်ဟောင်းတွေရဲ့ကုမ္ပဏီတွေကကချင်နဲ့ရှမ်းမှာရှိတဲ့ကြောက်စိန်၊ပရင်၊ရွှေနဲ့ကြောင်မီသွေးတွေကိုအစစ်အစေးမဲ့ထုတ်ယူကြတယ်လို့ဖော်ပြထားပါတယ်။ ချင်းတူဖို့ရေးမှာကချင်းလက်နက်ကန် KNA လဲပတ်သက်နေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ကိုကောင်းဆက်ဟိန်တင်ပြပေးသွားတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကြောက်ဖြူရေနဲ့စီမံကိန်းနဲ့ဆက်ဆက်တဲ့အကျိုးဆက်တွေအကြောင်းအရက်ဖက်အဖွဲ့စည်းတွေတောင်းဆိုတဲ့သတင်းကိုချက်ချင်ပါတယ်ရခိုင်ပြည်နယ်ကြောက်ဖြူရေနဲ့စိတ်ကန်းနဲ့ဆက်ဆက်တဲ့စီမံကိန်းတွေရဲ့အကျိုးဆက်တွေကိုအစိုးရအနေနဲ့တေချာပြန်ပြီးတော့လေ့လာဖို့တရုတ်ကုမ္ပဏီရဲ့အကြီးစားရင်းနှီးမြှုပ်နှံတာကနေပြီးတော့အလုတ်ကိုင်းအခွင့်အလမ်းတွေကိုမမျှော်လင့်ကြောင်းရခိုင်အရက်ဖက်အဖွဲ့တွေကပြောလိုက်ပါတယ်စီမံကိန်းကြောင့်ဖြစ်လာတဲ့ခြားစားမှုနှိမ့်နာမှုမြေသိမ်းတာတွေအတွက်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ခွင့်ပြုဖို့ကိုလည်းသူတို့ကတောင်းဆိုလိုက်တာပါအကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောင်ကိုဇော်ထက်မင်းမြန်တင်ပြထားပါတယ
်တရုတ်နိုင်ငံပိုင်းစီတက်ကုမ္ပဏီအစုရှယ်ယာအများဆုံးပါတဲ့ကျောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းကနေဒေသခံ9သိန်းလောက်ကိုအလုတ်ကင်ဖန်တီးပေးမယ်လို့အစိုးရကကတိပေးထားပေမဲ့စီမံကိန်းအကောင့်ထဲမပေါ်ခင်နှစ်ဖက်စလုံးကဒေသခံအနေနဲ့တိုက်ရိုက်ဆွေးနွေးပြီးလူထုသဘောထားရယူဖို့လိုအပ်တယ်လို့ရခိုင်ရပ်ပတ်အဖွဲ့တွေကတောင်းဆိုလိုက်ပါတယ်စီတက်ကုမ္ပဏီကစီမံကိန်းရဲ့အကျိုးကျေးဇူးကိုပြောနေပေမဲ့ဘယ်အချက်တွေကိုအခြေခံပြီးပြောနေလဲဆိုတာကိုအစိုးရကရှင်းပြသင့်တယ်လို့ကြောက်ဖြူဒေသခံအလွှာဆောင်ကိုမေးမြန်းသုတေသနလုပ်ခဲ့တဲ့ကြောက်ဖြူကျေးလက်ဖွံ့ဖြိုးရေးအသင်း KRDA ရဲ့ညှိနှိုင်းမှုကိုထွန်းကြည့်ကဖူယိုရီကိုပြောပါတယ
်။စီမံကိန်းကတော့ကြာတော့မယ်။ဒေသခံတွေရဲ့လိုအပ်ချက်ဒေသခံတွေရဲ့နေနာချက်ပေါ်မှာဘယ်လိုဖြေရှင်းပေးမယ်ဆိုတဲ့ဟာမျိုးလက်ရှိရှင်ကြီးမရှိဘူး။ဒီနေ့ကျွန်တော်စီတက်ကုမ္ပဏီကဒီတာဝန်ရှိတဲ့လူတို့နဲ့ကျွန်တော်တွေ့ဖြစ်တယ်ပေါ့နော်ကြောက်ဖြူမှာ။သူတို့ကတော့ဒီကြောက်ဖြူမှာဒီမှန်ကြီးအရေးရာမှာရှိနေတဲ့ဒီရေပြင်ရေကြောင်းထက်မှာပြဿနာပဲဖြစ်ဖြစ်နေရာပြဿနာပဲဖြစ်ဖြစ်ဒီပြဿနာတွေအကုန်လုံးကိုအစိုးရဘက်ကနေဖြေရှင်းပေးရမယ်အစိုးရဘက်ကဖြေရှင်းပေးဖို့သူတို့တပေါ်တူကြတယ်အဲ့ဒီတွေ့လဲအစိုးရကသူကရှယ်ယာဖြစ်ပေးကြတယ်ဆိုပြီးတော့ဒီပြောတာပေါ့နော်အဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့နဲ့တကယ်တမ်းလာပြီးတော့ပြောရမယ့်လူတွေကအစိုးရဖြစ်နေတယ်ပေါ့
ဧက၄ယောက်၂ယောက်ပေါ်မှာလုံးမဲ့ကြောက်ဖြူထူးစူးပွားရေးဆောင်မှာအပိုင်း၃ပိုင်းရှိပါတယ်ပရမတ်တစ်ပိုင်းဖြစ်တဲ့ရေနက်စက်ကနှစ်ခုကိုအမေရိကန်ဒေါ်လာ1.3ဘီလီယံသုံးပြီးတရုတ်ဘက်က80ရာခိုင်နှုန်းမြန်မာဘက်က30ရာခိုင်နှုန်းနဲ့2018နိုဝင်ဘာ၈ရက်ကမူပေါင်းသဘောတူညီချက်စာချုပ်ချုပ်ဆိုခဲ့ရပါကြံတဲ့စက်မှုဆောင်နဲ့အင်အားစီမံကိန်းကတော့မကြခင်ဆက်လုပ်သွားမယ်လို့ဆိုပါတယ်မြေယာသိမ်းဆဲရာရရှိခဲ့ပြီးရောကြီးကိစ္စဒေသခံတွေရဲ့အတမူရန်ကြောင့်ကိစ္စပြီးတော့ရေနက်စက်ကန်ကြောင့်ဖြစ်လာမဲ့ပတ်ဝန်းကျင်ထိခိုက်မှုကိစ္စရဲ့အပါအဝင်ကျေးလက်20လောက်ကအိမ်တောင်စု9000ကျော်ရဲ့ငါးဖမ်းလုတ်ကွက်တွေပျောက်သွားမှာကိုဒေသခံတွေကစိုးရိမ်နေကြတာပါတရုတ်စီတက်ကုမ္ပဏီဘက်ကဒေသခံတွေရမယ့်အခွင့်အရေးကိုကတိပေးထားပေမဲ့ဒါကိုဒေသခံတွေကမယုံကြောင်းကိုထွန်းကြီးကပြောပါတယ်ဒီစီမံကိန်းမှာပြည်내အစိုးရရဲ့လုံပိုင်ခွင့်အတိုင်းအတာကိုဒေသခံတွေကသိကျင်ကြတာပါစီမံကိန်းစာချုပ်ရဲ့အတုံးနှုံးတချို့ကိုနှစ်ဖက်ညှိနှိုင်းတာတွေရှိနေလို့ကြန့်ကြာနေကြောင်းနဲ့စီမံကိန်းကတော့ဥပဒေတိုင်ဆက်ပြီးအကောင့်တွေဖော်သွားမယ်လို့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီဒူးဥက္ကဋ္ဌဖြစ်တဲ့ရခိုင်ပြည်နယ်စီမံဘဏ္ဍာနဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းက VOA ကိုအခုလိုပြောပါတယ်
သူစီဘောဇုံဥပဒေရှိတယ်လေတော့ဥပဒေတိုင်းပဲကျွန်တော်တို့လောက်တာဖြစ်တယ်ဆိုအဲ့ဒီဥပဒေတိုင်းပဲရှိပါလိမ့်မယ်အဲ့ဒီကိစ္စတွေကတော့အကုန်လောက်ကန်ရမှာပဲလေအဲ့ဒီဒေသခံတော်မောင်တခြားနေရာလူတွေတော့အများကြီးလာကြမှာအဲ့ညံမှာဆို EIA SI လို့ဘုကိစ္စအတွက်စစ်တင်းနဲ့ကျွန်တော်တို့စားပြီးတော့ညှိနှိုင်းနေပါတယ်အဲ့ဒီကတာဝန်ရှိတဲ့ဒီပညာရှင်ကိုတဲ့ဒီဘက်ထင်မှာပဲကြောက်ကြည့်ဆင်းပြီးတော့တို့တွေကွင်းစင်တာတွေပါတယ်တို့ရှိပါတယ်
2010ကစောက်ခဲ့တဲ့ရေနံနဲ့တဘာတုံးွေပိုင်လိုင်းတုံးကလည်းလူအခွင့်ရေးချိုးပေါက်တာတွေမြေယာဆုံးရှုံးတာတွေဖြစ်ခဲ့တာပါ2019 AB 9ရက်မှာရေနံစိမ်းတန်ချိန်3000ကျော်တင်လာတဲ့တရုတ်နိုင်ငံပိုင် MD United Dynamic ရေနံတင်သမောကြောက်ဖြူမဒဲကျွန်းစိတ်ကံကိုပရမအဆုံးအချိန်ဝင်လာပြီးနောက်ပိုင်းလဲတခြားရေနံတင်သမောတွေဝင်ထွက်နေပါတယ်မဒဲကျွန်းနဲ့ကြောက်ဖြူ6မိုင်အကျယ်မှာဒေသခံတွေငားမဖမ်းမှုဒေသအာဏာပိုင်တွေကခေါ်တရီပေးရာရှိခဲ့တယ်လို့ကြောက်ဖြူကြီးလက်ဒေသဖွံ့ဖြိုးရေးအသင်း KRDA ကပြောပါတယ်မကြသေးခင်ကလည်းစစ်တွေမျိုးမြေက9000ပေါ်မှာစစ်တွေမြန်မာ CD 2030ကိုဒေါ်လာ38ဘီလီယံသုံးပြီးအကောင့်ထဲပုံမယ်လို့ကုမ္ပဏီတကူကပြည်내လွှတ်တော်မှာအဆိုတင်ထားတာရှိပါတယ်။ဒါကိုလုံးမဆိုရင်ဒေသခံလယ်သမားတွေနဲ့ပြဿနာဖြစ်လာနိုင်တယ်လို့လွှတ်တော်ကိုယ်စားလှယ်တချို့ကကိုးကားပြီးရခိုင်အခြေစိုက်သတင်းတွေမှာရေးသားခဲ့ကြပါတယ်။
မြန်မာနိုင်ငံနဲ့ကမ္ဘာတစ်လွှမ်းမှာ LGBTQ လိင်လူချင်းစုံမဲ့သူတွေအမြဲရင်ဆိုင်ရလေးရှိတဲ့အခက်အခဲတွေနောက်လူမှုအသိုင်းအဝိုင်းကြားမှာ LGBTQ တွေနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားတွေရှိကြလဲဆိုတာနဲ့ပတ်သက်ပြီးတော့ဇူလိုင်လ6ရက် VOA ရဲ့စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3854 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့လူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ
မနက်ဖြန်စနေညဓာတ်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့ဒီကနေ့လှုပ်ခတ်ခဲ့တဲ့ငလျင်သတင်းကိုဆက်ချင်ပါတယ်အေယာဝတီမြစ်ရဲ့အနောက်ဘက်ခြမ်းမှာတော့ဒီကနေ့မနက်ပိုင်းတုန်းကအင်အားအသင့်အင့်ရှိတဲ့ငလျင်ငယ်၄ကြိမ်လှုပ်ခတ်ခဲ့ကြောင်းမြန်မာနိုင်ငံမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်လိုက်ပါတယ်ငလျင်ငယ်တွေဖြစ်တဲ့အတွက်ထိခိုက်မှုကြီးကြီးမားမားမရှိခဲ့ပေမဲ့လည်းငလျင်ဆိုတာကြိုတင်ခံမှန်းဖို့ခက်ခဲတာကြောင့်သတိထားဖို့လိုအပ်တယ်လို့ကြွမ်းကျင်သူတွေကသတိပေးပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်ကိုမိုးစောကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ဇူလိုင်လ5ရက်နေ့မနက်9နာရီကနေမွန်းတဲ့ချိန်မတိုင်မီအတွင်းမြန်မာနိုင်ငံမှာပြင်းအား Richter scale 3.0 ကနေ 4.6 အဆင့်ရှိတဲ့ငလျင်ငယ်၄ကြိမ်လှုပ်ခတ်ခဲ့ကြောင်းမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်မိုးစလာဌာနငလျင်ဌာနခွဲကဒုတိယညွှန်ကြားရင်မူဒေါက်တာရင်မျိုးမင်းထွေးကငလျင်လှုပ်ခတ်ခဲ့တာဟာနေရာဒေသတစ်ခုတည်းမှမဟုတ်ဘဲ၄နေရာမှာလှုပ်ခတ်ခဲ့တာဖြစ်ကြောင်းအခုလိုပြောပါတယ
်9နာရီ17မိနစ်တောင်ဟာဟောမလင်းမျိုးရဲ့အရှိရှိတောင်ပဲ28မိုင်ရဲ့7နာရီ42ကတော့ကြောက်ဖြူမျိုးရဲ့အရှိတောင်ပဲ17မိုင်ခန့်အကွာတစ်ခုရဲ့နောက်ကျွန်တော်တို့10နာရီနဲ့6မိနစ်မှာကြတော့မြန်အောင်ရဲ့အနောက်တောင်ပဲ22မိုင်ပေါ့နော်အဲ့ဒီမှာရင်နောက်ဆုံးဟာက17နာရီ26ကလည်းမန်အောင်ရဲ့အနောက်တောင်ပဲ44မိုင်ဟုတ်ကဲ့၄ချိန်တရင်ထုတ်ပြန်ထားပါလိမ့်ခင်ဗျဒီကနေ့လှုပ်ထားတော့4.6ကတော့အများဆုံးဟုတ်ကဲ့
ဒီလိုငလျင်ငယ်လေးတွေခက်စိတ်စိတ်လှုပ်ခတ်လာတဲ့အပေါ်မှာဒေါက်တာရင်မျိုးမင်းထွေးကအခုလိုတုံ့တက်ပြောဆိုပါတယ
်နေရာတနေရာထဲမှာပဲငလျင်သေးလေးလှုပ်လာတဲ့ဆိုရင်ကြာရတော့အနီးပါဝင်ကျင်တော်ဝိုင်းမှာဆိုလို့ရှိရင်နည်းနည်းဒီလှုပ်ရှားမှု activity ကတက်ဝင်လာတဲ့အတွက်ကြောင့်မလို့ဒီကြိုတင်တတိပြုမှုတွေဆောင်ရွက်တဲ့နဲ့နောက်ကျွန်တော်တို့မြင်ကလေးကတော့တခြားသဘာဝဘေးလိုမျိုးပေါ့ကြိုတင်ခံမှန်းတွက်ချက်လို့မရဘူးတိတိကျကျပြောနိုင်ခြင်းမရှိတဲ့ disaster မျိုးဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်သူ့ရဲ့ငလျင်ရဲဝင်းတစ်လျှောက်မှာဆိုလို့ရှိရင်ငလျင်သေးလေးတွေဒီတနေရာထဲမှာပဲမကြခဏလှုပ်တယ်ဆိုရရှိရင်နော်လာလာနေနေတော့ချမ်းစီလာတဲ့သဘောမျိုးဆိုပြီးတော့တုံ့တက်လို့ရတယ်အခုဟာတော့ကျွန်တော်တို့ကတနည်းနဲ့တနည်းနေရာမတူတာဖြစ်တဲ့အတွက်ကြောင့်မလို့တော့ဟိုဘာမှတော့သေးသေးချာချာပြောလို့မရဘူးခင်ဗျာ
မြန်မာနိုင်ငံမြင်းကလင်းကော်မတီဒုဥက္ကဋ္ဌဒေါက်တာမျိုးတန်းကတော့လက်ရှိအခြေအနေအပေါ်မှာအခုလိုတုံ့တက်ပြောဆိုပါတယ
်နေရာမတူတဲ့အတွက်ကြောင့်မလို့တိတ်တော်လဲဟိုစိုးရိမ်စရာတော့မရှိပါဘူးရည်ရည်တစ်ခုတည်းကနေပြီးတော့လေအဲ့လိုမျိုးလေးရင်ဆက်လှုပ်တာမျိုးမဟုတ်တဲ့အခါကျတော့ရံငလင်းကြီးမလို့ခင်တရက်နေ့ရက်သုံးလေးရက်ပေါ့ကြိုပြီးတော့အဲ့လိုငလင်းလေးတွေလည်းလှုပ်တတ်တဲ့ခါလည်းလှုပ်တတ်တာပဲဒါမှမဟုတ်ဘယ်နဲ့အကျိုးငလင်းလေးတွေ၄-၅ချိန်လောက်ပေါ့လှုပ်ပြီးတဲ့ခါကျတော့မှဟိုနောက်ပိုင်းပေါ့နောက်လာသုံးလလောက်ချီပြီးတော့မှပြန်လှုပ်ချင်တယ်လှုပ်တတ်တာပေါ့ဆိုတဲ့ခါကျတော့နည်းနည်းပြောဖို့တော့ခက်တာတနည်းအားလည်းမဟုတ်တော့ခါကျတော့ခုနပြောလို့စိတ်တော့စိုးရိမ်စရာမရှိလို့ပဲပြောရမှာပေါ့ဟိုတတိတော်လည်းထားရမှာပေါ့ဗျာဟိုမျိုးကြီးတွေရှိနေတဲ့ဟိုစကန်းပြည့်ပြည့်လူဟာတွေကတော့တတိထားရမှာကျွန်တော်2012တပိတ်ချင်းငလျင်လှုပ်ခဲ့တဲ့အပိုင်းကလွဲလို့ပေါ့အဲတော့ကြံတဲ့အပိုင်းတွေတော့များများကတော့တတိထားဖို့လိုတယ်အဲဒါတွေကတော့
ဒီနေ့လှုပ်ခတ်တဲ့ငလျင်ငယ်တွေမတိုင်ခင်ဒီလ3ရက်နေ့ကလည်းပြင်းအား Richter scale 3.6 နဲ့4ရှိတဲ့ငလျင်ငယ်နှစ်ကြိမ်လေဝင်းနဲ့ Homeland မြို့အနီးမှာလှုပ်ခတ်ခဲ့တယ်လို့ဇွန်လ30ရက်နေ့ကလည်း Homeland မြို့အနီးမှာပြင်းအား 3.6 ရှိတဲ့ငလျင်တစ်ကြိမ်လှုပ်ခတ်ခဲ့ပါတယ်ပြီးခဲ့တဲ့နှစ်ဇန်နဝါရီလ12ရက်နေ့နဲ့14ရက်အတွင်းမှာတော့ဖြူမြို့ပတ်ဝန်းကျင်မှာဗဟိုပြုတ်ပြီးငလျင်ငယ်17ကြိမ်လောက်လှုပ်ခတ်ခဲ့ဘူးပါတယ်
VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တောက်ကြညာချန်သတင်းလွှာတွေကတော့ဒီလောက်ပါပဲ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA ကိုအီးမေးလ်ပေးပို့နိုင်ပါတယ် burmese@voanews.com ကိုပေးပို့နိုင်ပါပါနောက်ပြီးတော့ဒီဒုတိယပိုင်းဆက်လက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အမျိုးသမီးခန္ဓာသုတဆုံးလင်အမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နည်းပညာခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်ဒီအစီအစဉ်တွေကိုတော့လိုင်းဒိုမီတာ25လိုင်းဒိုမီတာ31နဲ့ဖိုင်လိုမီတာ51တို့ကနေဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိဖိုင်လိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9:00နာရီအစီအစဉ်ပြည်ပချင်းည10:00နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာတော်ရရှင်များရှင်မြမစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဇူလိုင်လ5ရက်တောက်ကြနေ့ညရဲ့ဒုတိယပိုင်းနာယူဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 9303ညနဲ့လှိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ရမှာပါအမျိုးသမီးခန္ဓာသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံတဲ့နည်းပညာကဏ္ဍမှာနားဆင်ရမှာကတော့
အပိုလိုအမှတ်17ချီချဖို့အတွက်အပိုလိုမှတ်1ကနေစခဲ့တာပါအဲ့ဒီအပိုလိုအမှတ်1မတိုင်ခင်ရတာ
သိပ္ပံတဲ့နည်းပညာကဏ္ဍမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်243ချိန်မြောက်အမေရိကန်လွတ်လပ်ရေးနေ့ကိုတော့မြို့တော်ဝါရှင်တန် DC မှာကျင်းပခဲ့တဲ့အခမ်းအနားမှာအမေရိကန်သမ္မတဒေါ်နယ်ထရန့်က Salute America ဆိုတဲ့စာပုတ်နဲ့အမေရိကန်စစ်မှုထမ်းတွေကိုအထူးဂုဏ်ပြုခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဌာနရဲ့လက်အောက်ဟာဝိုင်အခြေစိုက်ဒီအာရှ Pacific Center for Security Studies APCSS ကလုံခြုံရေးဘာသာရပ်ဆိုင်ရာအာရှ Pacific ဒေသမှာ28နှစ်တာတာဝန်ထမ်းဆောင်ပြီးတော့စစ်တပ်ကနေအနားယူထားပြီးဖြစ်တဲ့မြမနွယ်ဘွားအမေရိကန်အမျိုးသမီးတူဖြစ်တဲ့ဒုတိယဗိုလ်မှူးကြီးပေါမောက်ခဒေါက်တာမီမီဝင်းဘတ်ကတော့အခုလိုမျိုးသမ္မတဒေါ်နယ်ထရန့်ဂုဏ်ပြုတာကိုကျေးဇူးတင်ပေမဲ့နိုင်ငံကိုကာကွယ်ဆောက်ရှောက်တဲ့နေရာမှာတော့စစ်တပ်တစ်ခုတည်းမဟုတ်ဘူးလို့ပြောပါတယ်။အကြောင်းဆိုကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလာတန်တင်ပြထားတာနားဆင်ပါရှင
် You can bend Cause it only serves to make me more determined to achieve my final goal.
Today, just as it did 243 years ago, the future of American freedom rests on the shoulders of men and women willing to defend it. We are proudly joined tonight by heroes from each branch of the U.S.
Armed Forces. The United States of America, the United States of America, the United States of America, နိုင်ငံကိုအကာအကွယ်ပေးဖို့ဝန်မလေးကြတဲ့အမျိုးသားတွေနဲ့အမျိုးသမီးတွေရဲ့ပခုံးပေါ်မှာရှိခဲ့သလိုဒီကနေ့မှလည်းဒီအချိန်နဲ့အတိုင်းပါပဲဒီနေ့ညဂွန်ယူစွာဒီအခမ်းအနားမှာကြည်ရည်လေးတက်တွေကိုကိုစားပြုကြတဲ့သူတွေဒီနေ့မှကျွန်တော်တို့နဲ့အတူရောက်ရှိနေကြပါတယ
်အဲ့ဒါကတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဇူလိုင်လ4ရက်နေ့မှာချက်ရောက်ခဲ့တဲ့အမေရိကန်ရဲ့243ချိန်မြောက်လွတ်လပ်ရေးနေ့အခမ်းအနားမှာအမေရိကန်နိုင်ငံလွတ်လပ်ရေးအတွက်ပေးဆပ်ခဲ့ကြတဲ့နိုင်ငံရဲ့စစ်မှုထမ်းအမျိုးသားအမျိုးသမီးတွေကိုဂုဏ်ပြုပြောဆိုခဲ့တာပါခုလိုလွတ်လပ်ရေးအခမ်းအနားမှာပထမဦးဆုံးမိကွန်းပြောကြားတဲ့အမေရိကန်သမ္မတတဦးအနေနဲ့ဒီနှစ်သူ့ရဲ့ဆောင်းပုဒ်ကတော့ Salute to America အမေရိကန်ရဲ့လွတ်လပ်ရေးကိုအသက်ပေးကာကွယ်ဆောက်ရှောက်ကြတဲ့စစ်မှုထမ်းတွေကိုဂုဏ်ပြုတဲ့ဆောင်းပုဒ်နဲ့ပတ်သက်လို့မြန်မာအနယ်ပေါ်အမေရိကန်အမျိုးသမီးတဦးရဲ့ဖြစ်အမေရိကန်ကာကွယ်ဌာနလက်အောက်ရှိဟဝိုင်အခြေစိုက် Asia Pacific Center for Security Studies မှာလုံခြုံရေးဘာသာရပ်ဆိုင်ရာအာရှ Pacific ဌာနမှာ28နှစ်တာမှုထမ်းဆောင်ပြီးအခုစစ်တပ်ကနေအနားယူသွားပြီးဖြစ်တဲ့ဒုတိယဗိုလ်မှူးကြီးပမောက္ခဒေါက်တာမီမီဝင်းဘတ်ကိုမေးချခဲ့ပါတယ်
သမရခွန်ပြောတဲ့ဥစ္စာကျွန်မအရင်ကကျေးဇူးတင်ပါတယ်ဒီဥစ္စာကျွန်မတို့စစ်တပ်တပ်မတော်ရဲ့ပါဝင်မှုပေါ့နော်sacrifice လုပ်တဲ့အတွက်ကြောင့်မလို့အသိမပြရကျေးဇူးအများကြီးတင်ပါတယ်ဒါပေမဲ့လည်းနိုင်ငံတော်ကာကွယ်ရေးဆိုတာအနိုင်ငံတော်လုံခြုံရေးကာကွယ်ရေးဆိုတာစစ်တပ်တစ်ခုတည်းနဲ့မပြီးပါဘူး diplomat နော်စံတမလူမျိုးတွေဆိုလို့ရှိရင်သူက first line of defense ပါပဲဆိုသူတို့လည်းပါဝင်ပါတယ်နောက်တော့ကျမတို့ဒီမှာ homeland security ကလည်းပါဝင်တယ်ကျမတို့မှာမိသက်စုကြည့်ပါလားခင်ဗျ 9/11 မှာအများကြီးသေဆုံးသွားတယ်ဒီစားလူတွေကဒီမှာ attack လုပ်ခံရတဲ့အခါကြတော့လေအကြမ်းဖက်မှုအတိုက်ခံရတဲ့အခါမှာသူအများကြီးအသက်ပေးရှုံးဆုံးသွားတယ်နောက်ပြီးတော့လည်းသူတို့လူတွေရဲ့အချိန်မှာကျေနေတဲ့အခါမှာသူတို့ဒီနေ့အထိယောဂတွေရနေတာလည်းရှိနေတယ်သိရပါတယ်ဆိုတော့ကျမကျေးဇူးတော့တင်ပါတယ်ဒါပေမဲ့နိုင်ငံတော်ကာကွယ်ရေးနဲ့နိုင်ငံတော်လုံခြုံမှုကကျမတို့စစ်တပ်တစ်ခုတည်းနဲ့မပြီးပါဘူးအဲ့ဒါပြောချင်ပါတယ
်ဟုတ်ကဲ့တနည်းအားဖြင့်တော့ Tamara Trump ga nau tha tu mi ko ne ma pyo twa de one nation bo no ta nai ngan long a ni ne di nai ngan ye ka kwe ye nai ngan ye long chung yi nai ngan ye tut de phun phyu yi twe su paung saung ya me tabo bo
ai u sa hok ke jama tu a la ba le tu ne tabo tu ba le hok ke tu nai ngan do ye tut de yi ya ho ba le one agency ba le sit tat ne ta khu de le ma pi ba u ho nau pro su twa ye khana ta khu ne le ma pi ba u a long tu tu let twe pi lo pu paung pi lo lou ma da da ri aung ne ma le
အဲ့တော့ကျွန်တော်ကခံပြောသွားတဲ့ဥစ္စာမှန်ပါတယ်နောက်တစ်ခုမေးချင်တာကပါလို့ဟိုဒေါက်တာမီမီဝင်းဘက်ကအခုစစ်တပ်ကနေအနားယူသွားပြီမဲ့လို့လေစစ်မှုကြမှာပေါ့နော်သူပုံမူကြီးဖြစ်နေ၂၈နှစ်တာတာဝန်ထမ်းဆောင်ခဲ့တဲ့အတွက်ကြောင့်အခုလိုအမေရိကန်လွတ်လပ်ရေးနေ့ကြောက်ရွံ့နေမှာပေါ့နော်ဟိုဘယ်လိုခံစားရပါလဲမြန်မာနယ်ပေါ်အမေရိကန်နိုင်ငံသားတူဦးအနေနဲ့ပေါ့နော်ဟုတ်ကဲ့
်ဆိုပေါ့နော်ဒီမွေးစားရတဲ့နိုင်ငံကြီးကျမတို့နောက်ပြီးတော့အများကြီး opportunity တွေအခွင့်အရေးတွေပေးထားတဲ့နိုင်ငံတို့ယူအရင်နဲ့ကျေးဇူးတင်ပါတယ်အဲ့ဒီအချိန်မှာကျမဒီနေ့အောင်မြင်တဲ့ဥစ္စာတွေအားလုံးကျမရဲ့ဗာလဲပညာရေးအတွက်ထောက်ပံ့ပေးထားတာဒီဥစ္စာကျမရဲ့အာမင်ကစစ်တပ်ကပေးထားတဲ့အကြောင်းကိုကျမဒီဥစ္စာကိုစတင်ပြီးတော့ဒီအခွင့်အရေးတွေရလာတဲ့ဥစ္စာတွေတွေ့ရတာပါအဲ့ကြောင့်ဆိုကျမဒီ course of July ဆိုရဲဥစ္စာကျမရဲ့မိသားစုအတွက်ကအရင်ပဲကြံပြီးရှိပါတယ်အဲ့
တော့စစ်ဗျူတန်းအသက်ဟို28နှစ်ဒါအတွင်းမှာပေါ့နော်သမားထွန့်ပြောသလိုပေါ့နော်စစ်မှုတန်းတွေအနေနဲ့အသက်ပေးဆွန့်လွတ်ပြီးတော့အနေနာခံပြီးတော့နိုင်ငံရဲ့လုံခြုံရေးနိုင်ငံရဲ့လွတ်လပ်ရေးအတွက်တက်ခိုက်ပေးကြတာပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ပါရောဟိုဒေါက်တာမီဝင်းဘတ်တူရဲ့ဒီအမြင်ပေါ့နော်ကိုယ့်ရဲ့ဒီ Hawaii Pacific Center မှာလှုပ်ဆောင်ခြင်းနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြလို့ရမှာရှင
်ဟုတ်ကဲ့ရှင်ကျမပြောခုနပြောသလိုပါပဲဟိုကျမတို့ကပါလေဒီစက်တက်ချဲဝင်ပြီဆိုလို့ရှိရင်ကိုယ့်ရဲ့အဆက်ပေးပြီးတော့ဒီနိုင်ငံတော်ကာကွယ်နိုင်ငံတော်ကာကွယ်မယ်လို့ဆုံးဖြတ်ထားပါတယ်အဲ့ဒါအတွက်ကိုဒီကျွန်တော်တို့ Trump တို့ကအတိမတ်ပြူတာအရန်ဝမ်းသာမိပါတယ်ကျမတို့ကအခုစက်တက်ချဲဝင်မယ်ဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ပြီးတော့ဆောက်ရှောက်ပါမယ်လို့ကျမတို့ commitment ပေါ့နော်ပေးပါတယ်အဲ့ဒီလိုစာကိုဆိုကျမတို့ပြင်နာမကပါဘူးတခြားဝန်ထမ်းတွေပေါ့နော်ဒါဟို diplomatic ဆိုလို့ရှိရင်စံတမန်နေနောက်ကြ homeland security ကလူတွေနောက်ပြီးတော့ဟိုဗာလဲ CIA ကလူတွေလေလက်သူတို့ဒီတာဝန်ထမ်းဆောင်ပဲဝင်တဲ့အခါမှာသူတို့လည်းဒီဖွဲ့စည်းကုံအခြေခံဥပဒေကိုကာကွယ်စောင့်ရှောက်ပါမယ်လို့သူတို့လည်းဟိုရင်တစ္ဆာဆိုပါပါတယ်ကျမခုနပြောသလိုပဲဒါနဲ့ကျမတို့စစ်တပ်ကလူတွေမကပါဘူးဒီပဲဒီ constitution ကိုဗာလဲကျမတို့ရဲ့ constitution United States ရဲ့ constitution ကို defend and protect ဆိုတဲ့သူတို့ oath ကိုသူတို့ယူထားပါတယ်ကျမကျေးဇူးတော်တင်ပါတယ်ဒါပေမဲ့ကျမတို့ဖွဲ့တယ်မဟုတ်ပါဘူးလို့ကျမပြောချင်ပါတယ်
ဟုတ်ကဲ့နောက်ဆုံးအနေနဲ့ပေါ့နော်ဒီအမေရိကန်ရဲ့လွတ်လပ်ရေးတမိုင်းမှာပေါ့နော်ပုံမှုမိမိဝန်ပတ်အနေနဲ့သဘောအကျဆုံးကဘယ်သူပါလိမ့်ရှင်လွတ်လပ်ရေးတမိုင်းမှာပေါ့နော်အမေရိကန်ရဲ့လွတ်လပ်ရေးအတွက်တိုက်ခိုက်ပြီးတဲ့လူတွေပေါ့နော် your hero ပေါ့
ပထမဆုံးတော့ကျမတို့ကတော့ကျမတို့ဟိုဗိုလ်ချုပ်အောင်ဆန်းမြန်မာနိုင်ငံရဲ့ဗိုလ်ချုပ်အောင်ဆန်းလို့ပဲကျမတို့ဒီမှာ George Washington General George Washington ရှိပါတယ်အဲသူကလည်းgeneral ပေါ့နော် british ကိုတိုက်ပြီးတော့ united states ကိုလွတ်လပ်အောင်လုပ်သွားတဲ့ပုံကိုတယောက်ပါပဲဒါပေမဲ့ကျမသူပို့ပြီးတော့ကျမကိုသူက hero ဖြစ်တယ်ဆိုတာသူပထမဆုံးဒီဟိုတမရဖြစ်လာတယ်ဖြစ်လာတဲ့အခါမှာသူ့ကိုလူတွေကပြောတယ်တသက်စာပေါ့နော်နေဖို့ပြောလိုက်တယ်အဲ့ဒီအချိန်မှာသူကပြောတယ်မဟုတ်ဘူးတဲ့တို့ကတဲ့တမင်ကဒီဘရင်ရဲ့အာနာစီစနစ်အောက်ကလွတ်အောင်လို့လုပ်တဲ့အခါဒီမှာကြားတဲ့အခါကျငါတယောက်တည်းငါကဘီရင်လိုမျိုးမလုပ်ချင်ဘူးတဲ့သူကဒီ president လိုပဲတာဝန်ထမ်းဆောင်ပြီးတော့သူ့ရဲ့အဲ့ဒါနေရာပြီးလို့ရှိရင်သူ့ဘာသူအတေချပြန်ထွက်ပြီးတော့သူ့ဘာသူ citizen ပြန်လည်နေရပေါ့နော်သူ့ဘာသူတိုင်းပြည်ပြည်သားနဲ့ပြန်ပြီးတော့နေမယ်လို့သူပြောရတယ်အဲ့ဒီဥစ္စာနဲ့စပြီးတော့ဒီ United States ရဲ့ the mind ပေါ့နော်နောက်ပြီးတော့ culture political cultureနိုင်ငံရေးဒလိတထအဲ့လိုပဲဖြစ်လာတာဆိုအဲ့ဒါအတွက်ကိုကျွန်မဟို General George Washington အရင်မဲ့လေးစားပါ You can bend but never break
ဒေါ်လာလာတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတောက်ကြညနဲ့မနေ့ပြန်စနေမနေ့ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့ဆောင်မြောနားဆင်နိုင်ကြပါတယ်အခုဆက်ပြီးတော့တုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှရဲ့တုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာတော့စာတင်စရိတ်ကျောင်းအကျွေးတွေတင်နေတဲ့ကျောင်းသားတွေအတွက်တထည်ကြီးတဦးကနေအကျွေးပြန်ဆက်ပေးတာနောက်ဘွေးရဖို့အတွက်ကျောင်းကျွေးဘလောက်များများချီရပါသလဲဆိုတဲ့အကြောင်းကိုတော့ကိုအောင်အောင်ကဒီသတင်းပတ်ရဲ့တုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာတင်ပြထားတာနားဆင်ပါရှင
်အမေရိကန်ပြည်အောင်စုဟာဆိုရင်အကျွေးစနစ်နဲ့လက်ပတ်နေတာဖြစ်ပြီးအမေရိကန်နေအနေနဲ့အင်ဝယ်တဲ့အကျွေးကျောင်းစီအကျွေးဈေးဝယ် credit card အကျွေးကားအကျွေးစသဖြင့်လစဉ်ပြန်ပေးဆက်နေကြရပါတယ်အဲ့ဒီထက်မှအများဆုံးတည်ရှိနေတဲ့အကျွေးကတော့အိမ်ကျွေးဖြစ်ပြီးတော့ကျောင်းစီအကျွေးကတော့ဒုတိယလိုက်ပါတယ်ဒီထဲကကျောင်းဆရာဆရာမအပါအဝင်ဝင်ငွေနဲ့အစိုးရဝန်ထမ်းတချို့တွေကတော့ကျောင်းကျွေးလျှော်ပစ်ဖို့အတွက်လျှောက်ထားပိုင်ခွင့်ရှိတာကြောင့်အကျွေးပြန်ပေးစရာမလိုပေမဲ့2019ခုနှစ်မှာပွဲရတဲ့ကျောင်းသားကျောင်းသူတွေက400လောက်ဟာဘာကြောင့်ကျောင်းကျွေးပြန်ပေးစရာမလိုတာပါလဲအမေရိကန်44သန်းကျော်မှာသူတို့ကျောင်းစီအတွက်အစိုးရဒါမှမဟုတ်ဘဏ်တွေကနေခြေယူပြီးကျောင်းတက်ရတာကြောင့်ကျောင်းကျွေးတင်နေကြပါတယ်သူတို့ပွဲရပြီးတဲ့ခါမှာတော့ဒီကျွေးတွေကိုလစဉ်အရေးကြပြန်ပေးဆက်ကြရတာတချို့ဆိုရင်သူတို့လုပ်ငန်းခွင်ကနေအငိမ့်စားယူရတဲ့အထိဒီကျွေးတွေကိုပြန်ဆက်နေကြရုံမှာဒါပေမဲ့လည်းကျောင်းတက်ရတဲ့အတွက်တင်တဲ့ကျွေးတွေကိုပြန်ဆက်ပေးမဲ့သူရှိမယ်ဆိုရင်တော့ဒါဟာဖျားပေးတဲ့ဆုလက်လို့တော့တင်စားပြောကြမှာပါရင်းနှီးမြှုပ်နှံမှုလုပ်ငန်းရှင်တထည်ကြီး Robert Smith က
Men of Morehouse, you are surrounded by a community of people.
Morehouse College ကျောင်းသူကျောင်းသားတွေကိုပြောချင်တာကဒီလိုနေထူးနေမြဆောင်ကျင်းပေးမဲ့ပဝန်းညင်ကောင်ရှိနေတယ်ဆိုတာပါ။ဒီနိုင်ငံမှာမိသားစုမျိုးဆက်80မြောက်အနေနဲ့ပြောချင်တာကတော့ဒီကနေ့ဘွဲရရှိသူတွေအတွက်ထောက်ပံ့ကောင်းပေးလိုတာပါ
။မေလ19ရက်နေ့မှာကျင်းပတဲ့ဂျော်ဂျီယာပြည်နယ်အက်တလန်တာမြို့က Morehouse College ဘွဲနှင်းသဖြင့်အခမ်းအနားအတွင်းမှာပရာဟိတအလူရှင်တဦးဖြစ်တဲ့တန်းကျွယ်တထေးကြီး Robert Smith ကအခုပွဲယူထားတဲ့ကျောင်းသားကျောင်းသူတွေအနေနဲ့တင်ရှိနေတဲ့အကျွေးတွေကိုသူဆက်ပေးရမယ်လို့ပြောလိုက်ပါတယ်
။ I know my class will make sure they pay
ဒီကျောင်းသားကျောင်းသားဟောင်းတွေအနေနဲ့အခုဘွဲရကျောင်းသားတွေအတွက်အထောက်အကူဖြစ်စေကြပါမယ်။ Morehouse ညီနောင်ကျောင်းသားချင်းအနေနဲ့ရှေ့လျှောက်ပြီးတော့လဲညီသူညီမအခွင့်အရေးရအောင်လုပ်ရပါမယ်။ကိုယ့်ရဲ့လူမှုအတိုင်းဝိုင်းအတွက်လှူဆောင်ပေးခဲ့သလို American Aimet အကောင့်ထဲပေါ်လာဖို့ကိုလည်းဆောင်ရွက်သွားပါမယ်။
ပွင့်နေတဲ့ပင်ခန္ဓာပြီးမှာတော့ထောင်ထဲချီတဲ့ကျောင်းသားတွေမိဘတွေဆရာဆရာမတွေအနေနဲ့ရောဒီသတင်းစကားကြောင့်အလွန်ပျော်ရွှင်ခဲ့ကြတယ်လို့ဆိုပါတယ်ကျောင်းသားတဦးက
It feels so surreal. I remember when he said it during his speech.
တကယ်ကိုအိမ်မက်လို့ပါပဲ။ "तू အဲ့ဒီလိုပြောလိုက်တုန်းကဈေးမှာရှိတဲ့သူတွေကိုလှည့်ကြည့်ပြီးကိုကြားခဲ့တာဟုတ်မှဟုတ်ရဲ့လား"လို့တောင်ပြန်မေးနေမိပါတယ်။တကယ်ကိုအံ့ဩမှင်သက်သွားပြီးဒါဘဝမှာရရှိတဲ့အကောင်းဆုံးလက်ဆောင်ပါ
Robert Smith ဟာကျောင်းအတွက်လဲဒေါ်လာတန်းခွဲလှူဒန်းတယ်လို့2019ခုနှစ်ဘွဲရကျောင်းသားကျောင်းသူတွေတင်ရှိတဲ့အကျွေးဒေါ်လာတန်း40ကိုလဲလှူဒန်းခဲ့တာပါ Morehouse College ဟာ African American တွေသာတက်ရောက်တဲ့ကျောင်းဖြစ်ပြီးပြည်သူအခွင့်အရေးလှူရှာမှုခေါင်းဆောင် Martin Luther King Jr. ဆိုရင်လဲအဲ့ဒီကျောင်းကနေဘွဲရရှိခဲ့တာပါ American ပြည်အောင်စုမှာတော့အခုလိုကျောင်းသူကျောင်းသားတွေရဲ့အကျွေးတွေကိုဆက်ပေးရမယ်ဆိုတဲ့သတင်းဟာနိုင်ငံတော်ဟိုလီကျော်ဖြစ်သွားပါတယ်American Tech တို့ college တွေမှာရာဂဏန်းတက်ရောက်ပညာသင်ကြားနေတဲ့မြမကျောင်းသားကျောင်းသူတွေကလည်းအခုလိုအခြေအနေမျိုးနဲ့သာကြုံကြိုက်မယ်ဆိုရင်ဒါဟာဘလောက်အထိဘဝအတွက်အထောက်အကူဖြစ်စေမှာပါလဲ Arizona ပြည်နယ်မှာသူနာပြုဆိုင်ရာဘာသာရပ်သင်ကြားနေတဲ့မက်ဂျီမင်းစင်ကတော့အခုလိုပြောပါတယ
်အများကြီးအထောက်အကူဖြစ်စေတယ်ဘာဖြစ်လဲဆိုတော့ဟိုကကျောင်းတက်တော့စနေရဟိုပေးတဲ့ဥစ္စာကိုလည်းပေးဖို့ worry ဖြစ်ရတယ်ကျောင်းကိုအကုန်လုံး focus လုပ်မလို့တော့အကဲကျောင်းကတာပေးလို့ရှိကွာအော်ဆိုရှယ်ရှူနဲ့ဘာမှစိတ်မပူဘဲနဲ့ graduation ဖြစ်နိုင်တယ်
။အခုရောဒီကျောင်းအကျွေးဘယ်လောက်ရှိပါလဲ
။ဟုတ်ကျောင်းအကျွေး2000ကျော်ကျန်သေးတယ်။အဲ့ဒါပြီးခဲ့တစ်နှစ်လုံးပေးထားတဲ့ပြီး2000ကျော်ကျန်သေးတယ်
။ဆိုတော့တစ်နှစ်စာအတွက်ပဲရှိသေးလား2000က
။ကျောင်းကဟုတ်2000ကျော်ဟိုတော့3000နီးပါးယူထားတယ်။ပြီးခဲ့နှစ်ကကျောင်းမတက်တော့အဲ့3000ဥစ္စာကိုဆက်တာ2000ကျွဲလောက်ကျန်သေးတယ်။တစ်နှစ်ထဲတည်းပြန်ဆက်တာရဲ့အများကြီးဘာဖြစ်လို့ထုတ်ရလဲဆိုတော့ကိုကကျောင်းတက်တဲ့ degree ရောမူကြည့်တဲ့ကျမတက်ခဲ့တဲ့ degree ကအလုံးလုံးလို့မရအောင်အကုန်လုံးကကျောင်းပဲ focus လုပ်သွားကျောင်းတက်တဲ့ပြီး clinical တွေဆင်းရတော့နေစရိတ်ကောစားစရိတ်ကောဟိုစားပေးရသေးတယ်ကျောင်းတက်တဲ့တင်ကျောင်းစရိတ်ကောစာအုပ်တွေပါရောအကုန်ပေးရပြီဆိုတော့အကုန်လုံးပေါင်းအတွက်ကို3000နီးပါးထုတ်ရတယ်ကျောင်းစာတက်တော့
ဆိုတော့ဟိုဘယ်နှစ်နှစ်ကြောင်းတက်ရမှာပါလဲ
အာဒီကလေးနှစ်တာမယ
်ဆိုတော့အလုံးဆိုလို့ရှိရင်သိန်းလောက်ကြမယ်သဘောပေါ့နော်
အပါဝင်ချင်တို့စာဒီဂရီဝယ်ယူလာရဘလောက်ကြာကြာတက်ချင်လဲပေါ့မူတာရဲ့ဟိုအ short အတင်လုပ်လို့ရတယ်ဟိုဒါဒါမဲ့အကုန်လုံးစုစုပေါင်းလိုက်လို့ရှယ်တော့အဲ့လောက်ကြာတယ
်နောက်တစ်ခုကလေအခုလိုမျိုးကြောင်းနေပါလေတက်တယ်ဆိုတဲ့အခါကျတော့အထူးသဖြင့်ဒီလိုမျိုးဟိုငွေချီးလို့ရတယ်ဆိုတာကဒါဝင်ငွေနဲ့ကျောင်းသားကျောင်းသူတွေအတွက်ပေါ့ဆိုတဲ့အခါကျတော့ဒီကျောင်းမှာပဲဖြစ်ဖြစ်တခြားနေရာတွေရပဲဖြစ်ဖြစ် scholarship ပေါ့ပညာတော်သင်ဆုတွေဘာတွေရောဟိုရှောက်လို့ရသေးလားရှောက်ဖြစ်သေးလား
ရှောက်ဖြစ်တယ်တို့စာ scholarship ကဒီဝင်မိဘဝင်ဝင်လဲကြည့်တယ် grant scholarship ကမိဘဝင်ဝင်လဲကြည့်တယ်ပြီးတော့သူတို့လိုချင်တဲ့ဥစ္စာကိုကိုကပေးနိုင်လားဆိုတာကြည့်တယ်အများစုလျှောက်ရတာဟို high school တက်တုန်းကလျှောက်ခဲ့ရတယ်အဲ့တုန်းကရတယ်ပြီးတော့ over time ကရရလို့လည်းရှိတယ်မရရလို့လည်းရှိတယ် one semester two semester လောက်ကတော့ a couple thousand ကို save ဖြစ်သွားတယ်ဘာလို့ grant တွေရခဲ့လို့
ဆိုတော့ဒီကို့အိမ်ရောကို့ဘလောက်ဒီကျောင်းစီအတွက်ထောက်ပံ့ပေးတာမျိုးရှိလဲ
ဟုတ်ဒီ student loan ထုတ်ထားတာ3000ကျော်ဆိုတာမိမိတယောက်တည်းထုတ်ထားမှာမိမိကဝင်ဝင်လည်းမရှိဘူးဟိုမှာကျောင်းတက်တော့1000လောက်ကမိမိတို့ထုတ်ပြကျန်တဲ့2000ကကြာမမနာမည်နဲ့မမကိုညီပြီးတော့ထုတ်ပြရတယ
်ဆိုတော့အခုဟာကတကယ်လို့သာဒီဘာသာရက်ကိုကိုကဆက်ပြီးတော့ယူသားမယ်ဆိုရင်ဘွဲရပြီးတဲ့အချိန်မှာဆိုလို့ရှိရင်ဒီကျောင်းအကျွေးရတော့3000ကျော်တင်နေမှာပေါ့လေဆိုတော့ဒီလို3000ကျော်အကျွေးကိုဘလို့ပုံစံမျိုးနဲ့ပြန်ဆက်မလဲဘလောက်ကြာကြာပြန်ဆက်မယ်လို့မှန်းထားလဲ
တို့ရ income ကိုကြည့်ပြီးတော့ဘလောက်ပြန်ဆက်နိုင်လဲဆိုတော့တို့ amount ကိုပြီးအဲ့ဒါနဲ့ကိုကလိုက်ပြီးစတယ်ဟိုကလုံးဝစနေရဆိုတော့တနေရဟိုစာ percentage တို့ပြော percentage နဲ့ပြရနောက်တနေရ percentage နဲ့ပြရဆိုတော့တစ်လလဟုတ်300ကျော်400နဲ့တစ်လလပြန်စရတယ
်တစ်လကို300 400လောက်ပဲပြန်ဆက်မယ်ဆိုရင်ဒါအနှစ်10နှစ်15နှစ်လောက်ဆက်ရမယ်သဘောပေါ့နော်
ဟုတ်ကဲ့ဟုတ်ကဲ့
ဒီအမေရိကမှာဆိုလို့ရှိရင်တော့အခုလိုမျိုးဒီကျောင်းတက်တဲ့အခါမှာကျောင်းသားတွေကြုံတွေ့နေရတဲ့အကျွေးနဲ့ပတ်သက်ပြီးတော့ဒါဟာလည်းပြဿနာကြီးတစ်ရပ်ပေါ့လေဒါကြောင့်မလို့အခုဒီလာမယ့်သမရရွေးကောက်ပွဲပေါ့2020သမရရွေးကောက်ပွဲမှာဆိုလို့ရှိရင်လည်းပဲအထက်လွှတ်တော်မှဘာနီဆန်ဒါစတိုဘါရိုကနေပြီးတော့ဒီကျောင်းအကျွေးနဲ့ပတ်သက်ပြီးတော့သူသာသမရဖြစ်မယ်ဆိုရင်ပေါ့လေကျောင်းအကျွေးတို့ဘါရိုရှော်ပစ်ဖို့ဆိုတာမျိုးပြောတာမျိုးကြီးလည်းရှိပါတယ်ဆိုတော့ဒီ2020မှာဆိုလို့ရှိရင်ရောဘလူးလူမျိုးတွေကိုမဲပေးဖို့ဆိုပြီးတော့စဉ်းစားထားတာမျိုးရှိပါလေ
ဟုတ်ကဲ့အဲ့လိုမျိုးဟိုကဘလို့ဖြစ်လဲစတိုလုံးနေကကိုထုတ်ထားအကျွေးစတဲ့အတိုးပါပြရအတိုးကအမြင်နဲ့နှစ်တိုင်းလို့လို့ကတက်နေတယ်ပြီးတော့ကျောင်းစီးကလည်းနှစ်တိုင်းလို့လို့ကတိုးနေတော့ဆိုအကျွေးတခါပြီးတခါထားအကျွေးပေါင်းပေါင်းပေါင်းပေါင်းဟာဆိုအဲမဲပေးလို့ရှိဒီstudent loan တက်တယ်ရောဒီကျောင်းတက်ဖို့ဒီinterest loan တွေရောလိုဖြစ်တဲ့ဟိုသမထယူရောမှာရှိလို့ရှိခဲ့လို့ရှိအဲ့လိုပို့ပြီးဖို့ပို့ပေးမယ်ပေါ့
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့တုဒ္ဒဆုံးလေးအမေရိကန်တစ်ခွေအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုတောက်ကြညတိုင်းမှာအစ်စ်တင်ဆက်ပေးသလိုနောက်သတင်းမှရဲ့အင်္ဂါမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှမို့စောင့်မျှော်နားဆင်နိုင်ကြပါရစေ။အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာကိုနားဆင်ကြရအောင်ပါရှင်။
လွန်ခဲ့တဲ့2050တုန်းကလူသားတွေလကဘာပေါ်မှာခြေချနိုင်ဖို့အတွက်အဓိကသဲယူပို့ဆောင်ပေးခဲ့တဲ့အပိုလိုအာကာသယာဉ်အကြောင်းဒီတစ်ပတ်မှာပြောပြပေးပါရစေ။လူသားတွေရဲ့ကြီးမားတဲ့အောင်မြင်မှုတစ်ခုကလဘော်ကိုရောက်အောင်သွားပြီးခြေချနိုင်ရတာဖြစ်ပါတယ်။ဒီအောင်မြင်မှုဟာ NASA American အာကာသစူးစမ်းလေ့လာရေးအဖွဲ့ရဲ့ကြီးမားတဲ့အောင်မြင်မှုတစ်ခုလို့NASA သိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပါလေဒီအပိုလိုအစီအစဉ်ကိုဘယ်လိုစတင်ခဲ့တာပါလဲ
အမေရိကန်ပြည်ထောင်စုရဲ့34ရောင်မြောက်ကင်မရာ Dwight Eisenhower လက်ထက်ကဒီအပိုလိုအစီအစဉ်နဲ့လဘော်ကိုလူသားတွေခြိချဖို့တက်ကိုစတင်ပြီးဖြန့်စီခဲ့ပါတယ်နောက်ပြီးတော့35ရောင်မြောက်အမေရိကန်ကင်မရာ John F. Kennedy ကအမေရိကန်ကွန်ဂရက်စ်မှာကဘာအတိကြီးညာခဲ့ပါတယ်လကဘာပေါ်လူတွေပါရောက်ချီချပြီးတော့ Bay Under ကင်းစာနဲ့ကဘာမြေပေါ်ကိုပြန်လာရန်ဆိုတဲ့အမေရိကန်ပြည်ထောင်စုရဲ့အာကာသနဲ့တိတ်ပန်ဤပညာအမျိုးသားစီမံကိန်းကိုသူစီစဉ်ခဲ့တာပါ
အပိုလိုအစီအစဉ်မှာအာကာသယာဉ်ပေါင်းဘယ်နှစ်ဆင်းရှိပါသလဲ
အပိုလိုပရိုဂရမ်ပေါ့နော်လကဘာကိုစူးစမ်းလေ့လာဖို့
သွားဖို့အတွက်အစီအစဉ်ကို1962ခုနှစ်မှာစခဲ့ပြီး1982ခုနှစ်မှာအပိုလိုအမှတ်18အနေနဲ့လပေါ်လူစင်းပြီးတိတ်ပံအချက်လက်အများဆုံးတိုင်ပြီးလာခဲ့သွားခရီးအစီအစဉ်ကိုဆုတ်တက်ခဲ့တာဖြစ်ပါတယ်အပိုလို1ကနေပြီးတော့အပိုလို18အထိကုန်ကြစည်းအားလုံးဟာအခုလက်ရှိ2019ခုနှစ်ငွေနဲ့တွက်လိုက်လို့ရှိလို့ရှိရင်အမေရိကန်ဒေါ်လာတန်းထောင်ပေါင်း150လောက်ကုန်ခဲ့ပြီးတော့မှဒီလဘော်ကိုလူသားတွေချီချဖို့အတွက်ကိုစူးစမ်းခဲ့ရပါတယ်တော်တော်ငွေကြေးကုန်ကြပါတယ်ဒါပေမဲ့လည်းသိပ္ပံနဲ့အာဂါတာတုတေတနာဤပညာအောင်မြင်မှုအထက်ကုန်ရတာတန်တယ်လို့ကျွန်တော်အနေနဲ့ထင်ပါတယ
်အပိုလိုအာဂါတာရင်17နဲ့လဘော်ကိုဆင်းဖို့ဘယ်လိုစူးစမ်းခဲ့ကြရလဲဆိုတာကိုကြည့်ရအောင်ပါ
အပိုလိုအမှတ်17ချီချဖို့အတွက်အပိုလိုမှတ်1ကနေစခဲ့တာပါအဲဒီအပိုလိုအမှတ်1မတိုင်ခင်ရတော့မှဒီရုံးမြန်နေအဲပြော်လာဆင်းရင်တွေကိုနည်းနည်းလေးစပြီးတော့စမ်းနေကြပါပြီဒါပေမဲ့အပိုလို1စလိုက်တဲ့အခါကျတော့ဒီရင်မှု3ဦးကိုပေါ့နော်အပိုလိုအာကာသယာဉ်တွေကိုထည့်ပြီးတဲ့အခါကျတော့မြေကြီးပေါ်မှာပဲစမ်းပါသေးတယ်ပြစ်တောင်မတင်သေးပါဘူးအဲစမ်းတဲ့အချိန်မှာပဲ clear set shot ရပြီးအဲဒီအာကာသယာဉ်မှု3ဦးဆိုကဘာပေါ်မှာချက်ချင်းကိုမိလောင်ပြီးစုံကြကြပါလေ။ဒါပေမဲ့သူတို့ဒီအစီအစဉ်ကြီးကိုမဖြစ်လိုက်ပါဘူး။မဖြစ်ဖဲနဲ့လပအာဂတရင်နဲ့အားပေါ်ရှင်းနေရင်တွေကိုသူကနေအမျိုးဆုံးစာစမ်းပြီးတဲ့အခါကျတော့အပိုလို4အပိုလို5အပိုလို6အပိုလို9တို့နဲ့ပြည့်မဲ့ဒုံးပြန်နေလာစင်းတွေကိုတစ်ခုချင်းစီကဘာပတ်လမ်းကြောင်းထဲမှာစမ်းတက်ခဲ့ကြပါလေ။ဒါအပြင်ဒီအပိုလို8ဆိုလို့ရှိလို့ချင်းအာဂါတယင်မှု3ကိုလာကဘာအရောက်တောင်ပို့ခဲ့ပါသေးတယ်။ဒါပေမဲ့လာဘုံမစင်းခဲ့သေးပါဘူး။သူကစမ်းလို့ရှိပါသေးတယ်။ဒါပေမဲ့ဒီအပိုလို8ဆိုရင်လာမြင့်တစ်ပြင်အထက်မှာ920ကြာလောက်နေခဲ့ပြီးလာပလမ်းကြောင်းကို10ပတ်လောက်ပတ်ပြီးတော့တောင်မှပြန်လာပါတယ်။စင်းဖို့တိတ်ပြီးတော့မတည်ကြသေးတဲ့အတွက်စမ်းတက်နေတာပဲရှိပါသေးတယ်။နောက်အပိုလို9ဆိုလို့ရှိရင်လာစင်းရင်လာပြန်ရင်ဒီကိုကဘာပတ်လမ်းကြောင်းထဲမှာပဲပြန်ပြီးတော့စီစဉ်ပါသေးတယ်။အဲ့တော့တော်တော်ကိုစိတ်ချပြီဆိုတော့မှအပိုလို17ကလာဘော်ကိုစင်းတာဖြစ်ပါတယ်။အပိုလို10ဆိုလို့ရှိရင်လာမျက်နှာပြင်နာကိုပေ9000ဆိုတော့ကတ်ရောက်တောင်ရောက်တော့မှာပါ။ဒါပေမဲ့မစင်းကိုမစင်းလိုက်ပါဘူး။မတည်ကြသေးတာနဲ့ပြန်လာပါတယ်။အဲ့အပိုလို17ကြာမှလာဘောလူသားတွေချီချနိုင်တာဖြစ်ပါတယ
်။ကဘာဘောကနေလာဘောအရောက်သွားဖို့အတွက်အဆင့်ဆင့်ဆန်းတက်မှုတွေလုပ်ခဲ့ရတာပါ
။လာပအာကာသယင်နဲ့လာဘောဆင်းတဲ့ယင်ကိုကဘာကနေတန်းဆင်းလို့မရပါဘူး။ကဘာနဲ့မိုင်းနှစ်သိန်းခွဲအကွာမှာရှိတဲ့အပိုလိုအာကာသယင်ကိုပြစ်တင်ဖို့ဒုံးပြန်ဒီဇိုင်းလုပ်ခဲ့တာ Little Joe 2 Satan 1 Satan 1B နဲ့နောက်ဆုံး Satan အမှတ် 5 တုံးယင်နဲ့ထိပ်ဖူးတွေမှာဒီလာပဆင်းဒီနေ့ယင်မှုတအုံးဦးစလုံးကိုပို့ဆောင်ပေးခဲ့တာပါအပိုလို4အပိုလို5အပိုလို6အပိုလို9နဲ့ပြည့်မဲ့တုံးယင်လာစင်းယင်တို့ကိုတစ်ခုချင်းစီကဘာပတ်လမ်းကြောင်းထဲမှာစမ်းတက်ခဲ့ကြရပါတယ်အပိုလို8ဟာအာကာသယင်မှု3ဦးကိုလာကဘာအရောက်ပို့ပေးခဲ့ပါတယ်ဒါပေမဲ့လာမြင့်နှစ်ပြင်အထက်မှာ920ကြာလကို12ပတ်လောက်ပတ်ပြီးတော့မှပြန်လာကြပါတယ်လာပုံမစင်းခဲ့ပါဘူးအပိုလို9ဟာလာစင်းယင်လာပေါ်ကနေပြီးတော့ပြန်တက်တဲ့ယင်တွေကိုကဘာပတ်လမ်းကြောင်းတဲမှာပဲပတ်ဆန်းခဲ့ပြီးတော့အပိုလို30ဟာလာမျက်နှာပြင်နဲ့အနည်းဆုံးပေ9000အထိပြန်တန်းခဲ့ပါတယ်။ဒါပေမဲ့အပိုလို17ကြာမှာလာပေါ်လူသားများခြေချခဲ့နိုင်ပါတယ်။အပိုလို12 13 14 အပိုလို15ပေါ်မှာလူနာရိုဗာဆိုတဲ့ကားလေးနဲ့လာပေါ်မှာမောင်းနှင်ပြီးသူတည်တနာလုပ်ခဲ့ကြပါသေးတယ်။အပိုလို16နဲ့1989မှာအပိုလို19နဲ့ဒီအပိုလိုအစီအစဉ်ကိုအဆုံးသတ်ခဲ့ကြပါတယ
်အပိုလိုအစီအစဉ်ကနေဘာတွေလှုပ်ဆောင်ခဲ့ပါသလဲ
ဟုတ်လားဘောအကြောင်းနမူနာတွေပေါင်း1000လောက်ကိုအပိုလိုအစီအစဉ်17 12ပြီးတော့13ကတော့ဒီလာဘောရောက်ခံနေမှာဒီအောက်ဆီဂျင်ပေးတဲ့ဆက်ပြတ်သွားတဲ့အတွက်ချက်ချင်းပြန်လာတဲ့အတွက်13နဲ့မရောက်ခဲ့ပါဘူး14 15 16နဲ့အလုံးပေါင်း6ချိန်တီတီလာဘောဆင်းသက်ခဲ့ပြီးတော့လာဘောမှာရှိတဲ့ကျန်းမာမှုကပေါင်1000ကိုတည်လာတဲ့အပြင်လရဲ့ဇီဝဘူမိဗေဒဓာတုဗေဒယူဘဗေဒရုပ်တဘောတရားတွေအကုန်လုံးကိုတိုင်းထွားခဲ့ကြပါတယ
်အပိုလို17ယင်နဲ့အတူလိုက်ပါသွားတဲ့ယင်မှုက3ယောက်ပ
ါအပိုလို17ယင်မှု3ဦးတည်းကလဘောပထမဆုံးခြီးခြားတဲ့အာကာသယင်မှုက Neil Armstrong ဖြစ်ပါတယ်2012ခုနှစ်မှာအသက် 82 နှစ်မှာသူဆုံးသွားပါပြီဒါကြောင့်ဒီထိန်းချုပ်အာကာသယင်လပ်ပတ်ယူမောင်းနေတဲ့ယင်မှုဖြစ်တဲ့ Michael Collins နဲ့လာဘောဒုတိယဆင်းတဲ့ အာဂတယမူဘတ်အော်ဒရင်ကတော့ဇူလိုင်လ20ရက်နေ့မှာလာပေါ်စင်းနဲ့250ပြည့်နှစ်မှာတော့ဘလို့ Kennedy Space Center မှာပြန်တွေ့ပြီး250မြောက်အောင်ပွဲအနေနဲ့သူတို့ပွဲလုပ်မှာဖြစ်ပါတယ်အာဂတယမူဒီ Armstrong ကလာပေါ်ကိုဒီဇူလိုင်လ20ရက်နေ့မှာခြိချလိုက်တဲ့အချိန်မှာလူတယောက်အတွက်ခြိလှမ်းတလှမ်းဖြစ်ပေမဲ့လူသားအလုံးအတွက်အလုံးကြီးမားတဲ့အောင်မြင်မှုခြိလှမ်းကြီးလို့ပြောခဲ့ပါတယ်
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နေတင်ရကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံတာအောင်ပါနော
်ချောခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နေပညာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အပတ်စဉ်တောက်ကြညာတိုင်းမှာတင်ဆက်ပေးနေတာဖြစ်ပြီးမနေ့ပြန်စနေမနေ့ခင်းမှာလည်းတစ်လဲပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။တော်ရစင်များရှင် VOA ရဲ့ Radio Video နဲ့သတင်းစာသားတွေကို Mobile Phone မှာအချိန်မရွေးအလွယ်တကူရယူနိုင်မဲ့ VOA ရဲ့ Mobile Application တွေကို Download ထည့်သွင်းထားတဲ့သူတွေအနေနဲ့မနေ့ဖြန်စနေနေ့နေ့လယ်တနာရီကနေပြီးတော့ညနေ6နာရီအတွင်းမှာမန္တလေးမြို့ Diamond Plaza Shopping Mall မှာ VOA ရဲ့အထူးလက်ဆောင်တွေလာရောက်ပြီးတော့ထည့်ယူနိုင်ပါတယ်ရှင်စနေနေ့နေ့လယ်တနာရီကနေ6နာရီအတွင်းမှာ Diamond Plaza ကိုအရောက်လာပြီးတော့ဂီတဖျော်ဖြေပွဲနဲ့အတူ VOA ရဲ့လက်ဆောင်လေးတွေလည်းလာယူနိုင်ပါတယ် Mobile application ထည့်သွင်းမှုအခက်အခဲဖြစ်နေသူတွေကိုလည်း VOA ကကူညီထည့်သွင်းပေးဖို့စီစဉ်ထားပါတယ်ရှင်အစီအစဉ်နဲ့မကြခင်အဆုံးသတ်တော်မှာမို့အခုကြံနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကတလှည့်ကြေညာပေးပါမယ်ရှင
်မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂထုတ်တမန်ဒေါက်တာရန်ဟီလီဟာဇူလိုင်၈ရက်နေ့ကနေ၁၈ရက်နေ့အထိထိုင်းနဲ့မလေးရှားနိုင်ငံတွေကိုသွားရောက်မယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်။မြန်မာအစိုးရဘက်ကသူ့ကိုလက်မခံပေမဲ့လူခွင့်ရေးကိစ္စအတွေအတွက်လိုအပ်တဲ့ထောက်ပံ့ကူညီမှုတွေပေးနိုင်ဖို့အစိုးရနဲ့ဆက်ဆံနိုင်ဖို့သူဆက်စူးစမ်းသွားမယ်လို့ဒေါက်တာရန်ဟီလီကပြောပါတယ်။မြန်မာအစိုးရကသူနဲ့ပူးပေါင်းဆောင်ရွက်မှုမလုပ်နိုင်ဘူးလို့ပြောကြားထားတယ်လို့သူ့ကိုပြည်ဝင်ခွင့်လည်းမပြုပါဘူး။အောက်တိုဘာလကျရင်နယူးယောက်မြို့မှာကျင်းပမယ့်ကုလသမဂ္ဂရဲ့84ချိန်မြောက်ထွေထွေညီလာခံမှာမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေကိုအစိုးရခန်းစားတင်ပြအကြံပြုထိုင်ဖို့အတွက်အခုလိုအိန္ဒိယချင်းထိုင်းနဲ့မလေးရှားနိုင်ငံတွေကိုဒေါက်တာရန်ဟီလီသွားရောက်မှာဖြစ်ပါတယ်။သူခီးစဉ်အတွင်းတွေ့ရှိချက်တွေကိုဇူလိုင်လ18ရက်နေ့ကျရင်ကွာလာလမ်ပူမြို့တော်ကမာရီယက်ဟိုတယ်မှာညနေ4နာရီသတင်းစာရှင်းလင်းပွဲလုပ်မယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဆူဒန်နိုင်ငံဒီမိုကရေစီကူးပြောင်းကာလမှာရတအစိုးရအုပ်ချုပ်ဖို့အတွက်အာနာသိန်းစစ်ကောင်စီနဲ့ဒီမိုကရေစီလိုလားတဲ့ညွန်ပေါင်းအဖွဲ့အစည်းသဘောတူညီမှုရရှိခဲ့ကြပါတယ်။နိုင်ငံအုပ်ချုပ်ဖို့ဝန်ကြီးချုပ်ဦးဆောင်တဲ့တရားလွတ်လပ်တဲ့အစိုးရဖွဲ့ဖို့လည်းနှစ်ဖက်ကြားမှာသဘောတူနိုင်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာဂျာတာပရင်းနေရုံက 6.4 ပြင်းအားငရင်လှုပ်ခတ်ခဲ့ပြီးတဲ့နောက်တချို့နေရာတွေမှာနောက်ဆက်တွဲငရင်ငယ်တွေလှုပ်ခတ်နေပါတယ်။ငရင်လှုပ်တဲ့အချိန်သိမ့်မကြလိုက်ပေမဲ့တော်တော်လေးပြင်းပြင်းထန်ထန်ခံစားရတယ်လို့ကိုတွေ့ကြုံသူတွေကပြောပါတယ်။ဂျာတာပရင်းနေကငရင်ဟာကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာအနှစ်20အတွင်းမှာအပြင်းထန်ဆုံးလှုပ်ခတ်တဲ့ငရင်ဖြစ်ပါတယ်။မလေးရှားအစိုးရပိုင်း 1MDB ရင်းနှီးမြှုပ်နှံမှုလုပ်ငန်းကဒေါ်လာတန်250နီးပါးကိုငွေပြူငွေမဲခဝါချမှုနဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇက်ရဲ့မယဘာသားကိုအစိုးရကတရားစွဲလိုက်ပါတယ်။ Hollywood က Red Granite Pictures ရုပ်ရှင်လုပ်ငန်းကိုပူးတွဲတည်ထောင်သူရီဇာအာဇစ်ဟာအစိုးရပိုင်ဗန္ဒာတွေကိုအလွဲသုံးစားမှုနဲ့တရားစွဲခံရတဲ့ဝန်ကြီးချုပ်ဟောင်းမိသားစုဝင်တွေကတတိယမြောက်မိသားစုဝင်ဖြစ်ပါတယ်။ဟောင်ကောင်မှာအခုလက်တလောဖြစ်နေတဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့အတွက်ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဆွေးနွေးဖို့ကမ်းလှမ်းတာကိုဟောင်ကောင်တက္ကသိုလ်နှစ်ခုကကျောင်းသားသမဂ္ဂတွေကဒီကနေ့မှပယ်ချလိုက်ကြပါတယ်။
သတင်းကြေညာကိုမဆုမြတ်မုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Sidrick Franklin ဖြစ်ပါတယ်ရှင်ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်မနက်ခင်းမနက်ခင်းထုတ်လွှင့်ပေးမယ် VOA ရဲ့မနက်ခင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နေကြပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.